Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပဲကြပါသေးခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇူလိုင်လ26ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို Radio ကရောရုပ်သံအဖြစ်နဲ့ပါ VOA ရဲ့ website Facebook YouTube စာမျက်နှာတွေကဓာတ်ရိုက်တင်ဆက်နေတာပါ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူသွားမှာဖြစ်ပါလိမ့်ဗျာ
။ American ပြည်ထောင်စုရောက်နေတဲ့ Israel Windijo နာတညာဟူဟာသမ္မတဘိုက်ဒန်နဲ့အိမ်ပြည်တော်မှာတွေ့ဆုံပြီးဂါဇာစစ်ပွဲအခြေအနေဆွေးနွေးပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးဘေးပန်းမှာတရုတ်ဂျပန်ဆွေးနွေးပွဲရှိလာမယ်လို့ခန့်မှန်းနေကြပါတယ်။အာရှပစိဖိတ်ဒေသတွင်းတံငက်တုတ်ကွေးကူးဆက်ပြန်ပွားမှုအရေးပေါ်ပူးပေါင်းဆောင်ရွက်ဖို့ FAO ကတိုက်တွန်းပါတယ
်။အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့မွန်ပြည်နယ်ကြိုက်ထူဘက်မှာတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ကပစ်တဲ့လက်နက်ကြီးကြောင့်ရွာသားတချို့သေဆုံးခဲ့ပါတယ်။ပါကစ္စတန်နိုင်ငံမှာတော့ရဲသားတွေရဲ့ဖုန်းတွေကိုအာဏာပိုင်တွေကကြားဖြတ်စောင့်ကြည့်တာတွေလှုပ်လာပါတယ်။ဂျပန်မှာဖူဂျီတောင်မှာဆိုရင်လူတွေပြစ်ကျက်နေတာကိုထိန်းချုပ်နိုင်မဲ့တကားတစ်ခုကိုတီထွင်လိုက်ပါတယ်။ဟောင်ကောင်မှာတော့အမျိုးသမီးဘတ်စ်ဒရိုင်ဘာတွေရှိလာနေပါပြီ။ဒီလိုသတင်းလွှာတွေအပြင်အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရမြန်မာပြည်သုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနန်းလောင်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ကာဇာစစ်ပွဲနဲ့အပြစ်ရသဘောတူညီမှုရရှိရေးအလားအလာတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူတို့သမ္မတအိမ်ပြည်တော်မှာကြာတာပတင်းတွေကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်ခြေများနေတဲ့သူသမ္မတကမလာဟဲရစ်လည်းအင်ပြီးတော့အစီအဝေးမှာရှိနေကြတာပါ။ဂါဇာစစ်ပွဲအဆုံးသတ်ပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆခန်းတွေပြန်ခေါ်လာနိုင်အောင်လို့ဆောင်ရွက်ကြဖို့အစ္စရေးနဲ့အမေရိကန်အပေါ်ဖိအားပေးမှုတွေတိုးလာနေချိန်မှာပဲအင်ပြီးတော့ကိုမစ္စတာနေတန်ယာဟုအခုလိုရောက်ရှိလာခဲ့တာဖြစ်ပါတယ်။အမေရိကန်တို့ကြောတော်နောက်ခံပြုထားတဲ့အဖြစ်ခံရစေရင်နဲ့အပြန်အလှန်အပြင်တစ္ဆခန်းတွေပြန်လို့ရေးဆိုတဲ့အပိုင်းသုံးပိုက်မှာအကြံပြုချက်တွေကိုအစ္စရေးနဲ့ဟာမတ်စ်တို့သဘောတူညီမှုရအောင်သမ္မတဘိုင်ဒန်ကရည်မှန်းထားတာဖြစ်ပါတယ်။ကိုလာကြာဂါဇာစစ်ပွဲမှာဂါဇာဘက်ကလူပေါင်း 3,900 ကျော်သေဆုံးခဲ့ပြီးတော့အစ္စရေးဘက်ကတော့ 1,100 လောက်သေဆုံးခဲ့ရတယ်လို့သက်ဆိုင်ရာကပြောပါတယ်။ဟာမတ်စ်တို့လက်ထက်မှာဒါဇင်နဲ့ချီတဲ့တစ္ဆခန်းတွေရှိနေပါသေးတယ်လို့ AP သတင်းမှာရေးပါတယ်။အစ္စရေးနဲ့ဟာမတ်စ်တို့ကြားအပြစ်ခံရစေရေးဆွေးနွေးမှုတွေနောက်ဆုံးအဆင့်ရောက်နေပြီဆိုပေမဲ့လို့ဖြည့်ရှင်းဖို့လိုနေသေးတဲ့အကြောင်းအရာတွေရှိနေသေးတယ်လို့လည်းအင်မီရော်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကလူဝင်မှုကြီးကြပ်ရေးကိစ္စရပ်တွေကိုသမ္မတဘိုင်ဒန်အစိုးရကကင်တွဲတဲ့နေရာမှာသူ့သမ္မတကမလာဟဲရစ်ရဲ့အခမ်းအနားကိုပြစ်တင်ရှုံချထားတဲ့မူကြမ်းတရက်ကို Republican အောက်လွှတ်တော်အမတ်တွေကကြာတာပတင်းတွေကပဲအတည်ပြုလိုက်ကြပါတယ်။ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းဖြစ်နိုင်ခြေများလာတဲ့အချိန်ကလေးက Mrs. Harris ကိုသမ္မတဟောင်းဒိုနယ်ထရမ့်ကတိုက်ခိုက်ပြောဆိုလာတဲ့စကားလုံးတွေအတိုင်း Republican အမတ်တွေကတန်ယောင်လိုက်တဲ့အပေါ်ရန်လှုပ်ရတာဖြစ်တယ်လို့ AP သတင်းမှရေးပါတယ်။နေဆက်လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုတာဝန်ယူထားတဲ့သူ့သမ္မတ Harris ရဲ့ဆောင်ရွက်မှုအပေါ်ပြစ်တင်ရှုံချထားတဲ့အဲ့ဒီအဆိုပြုချက်မူကြမ်းကို Republican အောက်လွှတ်တော်ကအမတ်အားလုံးနဲ့ Democrat အမတ်6ဦးတို့ကမဲပေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကနေလူတွေရွှေ့ပြောင်းဝင်ရောက်လာကြရတဲ့အကြောင်းရင်းကိုအဖြေရှာဖို့သူ့သမ္မတဟဲရစ်ကိုသမ္မတဘိုင်ဒန်ကသူ့သမ္မတတာဝန်စတင်ယူပြီးအစောပိုင်းကလာမှာပဲတာဝန်ပေးအပ်ထားခဲ့တာပါ။တရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်မှုကိုထိန်းချုပ်နိုင်အောင်သူ့သမ္မတဟဲရစ်လည်းနဲ့လုံလောက်စွာဆောင်ရွက်ခဲ့ခြင်းမရှိဘူးဆိုပြီးတော့ Republican အမတ်တွေကပြောဆိုနေကြတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့လေးလပတ်အတွင်းနှစ်သရမာ8ရာခိုင်နှုန်းတက်လာပါတယ်။ဗန်အတိုးနှုန်းတွေဆက်တိုက်တက်လာတဲ့ဆိုပေမဲ့လည်းစားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းတွေကြောင့်အခုလိုဖွံ့ဖြိုးတိုးတက်လာတာဖြစ်ပါတယ်။ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုတန်ဖိုး GDP ဟာလည်း January နဲ့ March လကြားမှာ3.4ရာခိုင်နှုန်းသာရှိခဲ့ပေမယ့်လို့ April လနဲ့ June လကြားမှာတော့နှစ်သရမာ8ရာခိုင်နှုန်းအထိတက်လာတာဖြစ်ပါတယ်။စီးပွားရေးပညာရှင်တွေကတော့အမေရိကန်ရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတန်ဖိုးက 3.9 ရာခိုင်နှုန်းအထိသာရှိလိမ့်မယ်လို့ခန့်မှန်းထားကြတာဖြစ်ပါတယ်။ကုသံရောင်းဝယ်ရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာအရငွေကြေးဖောင်းပွမှုတွေလည်းဆက်လက်ကျဆင်းလာနေတယ်ဆိုပေမဲ့လို့အမေရိကန်ဗဟိုဘဏ်ကရည်မှန်းထားတဲ့ငွေကြေးဖောင်းပွမှုနှစ်ရာခိုင်နှုန်းရဲ့အထက်မှာတော့ရှိနေပါသေးတယ်။ အမေရိကန်အစိုးရကဘန်တိုနုံးတွေကိုမြင်ထားပေမဲ့နိုင်ငံရဲ့စီးပွားရေးအခြေအနေကဆုတ်ယုတ်ကျဆင်းသွားတာမျိုးဖြစ်မလာပဲနဲ့ရှာရှာပပအကောင်းဖက်ကိုဦးတည်နေတာကိုအစိုးရကနောက်ဆုံးထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေမှာတွေ့မြင်နေရပါတယ်
ယူအေမြန်မာဝိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပြီးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bing Juru တမောက်ဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ယူအေမြန်မာဝိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေပြီးတော့လည်းတိုက်ရိုက်ထုတ်လည်ပေးနေပါတယ်ခင်ဗျ။
VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခင်းနဲ့တောက်ကြနေမနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။လာအိုနိုင်ငံဗီယက်နမ်မှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးပြပမှာတရုတ်နိုင်ငံခြားရေးဝန်ကြီးဟွမ်းရီနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးယိုကိုကာမီကာဝါတို့တွေ့ဆုံကြမယ်ဆိုတဲ့ခန့်မှန်းချက်တွေတိုးလာနေပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးမာဇုံယူနဲ့ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတို့ဂျပန်နိုင်ငံတိုကျိုမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။ဒါဟာ2020ခုနှစ်နောက်ပိုင်းမဟာဗျူဟာဆိုင်ရာပထမဆုံးဆွေးနွေးပွဲလည်းဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းကဂျပန်နိုင်ငံကိုတွားရောက်ခဲ့တဲ့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးမာဇုံယူနဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးကာမီကာဝါတို့လည်းတိုကျိုမြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။တရုတ်ဂျပန်ဆက်ဆံရေးနဲ့ပတ်သက်လို့မဟာပြူဟာကြတဲ့အဓိကအကြောင်းအရာတွေကိုနှစ်ဦးနှစ်ဖက်လေးနက်စွာဆွေးနွေးပလဲခဲ့ကြတယ်လို့တရုတ်အစိုးရပိုင်း The Global Times သတင်းစာကဖော်ပြပါတယ်။တရုတ်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနိုင်ခြေရှိတဲ့အပေါ်လေးလာဆောင်ကြဉ်နေပါတယ်လို့အာဆီယံအစည်းအဝေးမတိုင်ခင်ကလေးမှာပဲဂျပန်ကျိုတိုသတင်းဌာနကအစိုးရအရေးမြစ်တွေကိုကိုးကားပြီးတော့ပြောဆိုထားတာပါ။တောက်ကြနေမှာနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးနိုင်ရေးနှစ်နိုင်ငံအစိုးရဘက်ကပြင်ဆင်ဆောင်ရွက်နေကြပါတယ်လို့ကျိုတိုသတင်းဌာနကကြာတာပတင်းတွေမှာပြောပါတယ်။လာအိုစ်နိုင်ငံမှာတွေ့ဆုံကြတဲ့အခါဂျပန်နိုင်ငံသားတွေကိုတရုတ်နိုင်ငံဘက်ကဖမ်းဆီးထိန်းနှိမ်ထားတဲ့ကိစ္စ။အငင်ပွားနေကြတဲ့နယ်မြေပိုင်ဆိုင်မှုကိစ္စရပ်တွေနဲ့ဖူကူရှိမားနျူကလ িয়ার ဓာတ်အားပေးစရုံစီကစွန့်ပြစ်ရေးဆိုးတွေကိစ္စတွေကိုလည်းထည့်သွင်းဆွေးနွေးကြလိမ့်မယ်လို့ကျွမ်းကျင်သူတွေကသုံးသပ်ထားကြတာဖြစ်ပါတယ်။အရှေ့ပစိဖိတ်ဒေသတွေလူနဲ့တရိစံတွေမှာကြက်ငှက်တုပ်ပွေးယောဂါတွေစိုးရင်စရာကူးဆက်ပြန့်ပွားနေတဲ့အတွက်အရေးပေါ်ပူပေါင်းဆောင်ရွက်ကြဖို့ကုလသမဂ္ဂစာနာရိတ်ခါအစီအစဉ် FAO ကကြာတာပတင်းနေ့မှာတိုက်တွန်းလိုက်ပါတယ် H5N1 ယောဂါပိုးတွေကြဲပြန့်ပြန့်ကူးဆက်လာနေပြီးတော့တောင်အမေရိကနဲ့အနာတိကတိုက်ထီတောင်ရောက်လာပြီးတော့အရင်လိုမကူးဆက်ဖူခဲ့ဘူးတဲ့တောရိုင်းတရိစံတွေမှာရောအိမ်မွေတရိစံတွေမှာပါကူးဆက်လာနေတယ်လို့ FAO ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်အလွယ်တကူကူးစက်တတ်တဲ့ Novel A H5N1 ယောဂါကူးစက်မှုတွေကာယယောဂါအဆင့်ထိဖြစ်လာနိုင်တဲ့အနေအထားကိုတွေ့မြင်နေရတဲ့အတွက်ဒေသတွင်ပူပေါင်းပြီးတော့ကာကွယ်ထိန်းချုပ်ကြဖို့အရေးပေါ်လိုအပ်လာပြီလို့ FAO ကပြောပါတယ်။2023ခုနှစ်နောက်ပိုင်းကမ္ဘောဒီးယားနိုင်ငံမှာကြက်ငှက်တုပ်ကွေးကူးစက်ခံရသူအသစ်73ဦးကိုတွေ့ရှိရပြီးတော့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့မှာလည်းတွေ့နေရတယ်လို့ကူလာတမ်ကာကပြောပါတယ်မင်းကောင်မြေဝန်ဒေသထက်ကအင်ဒိုနီးရှားဖိလစ်ပိုင်နိုင်ငံတို့မှာဂေဟဗီဒါစနစ်တွေအမျိုးမျိုးရှိနေတဲ့အတွက်စိုးရိမ်စရာအခြေအနေနဲ့ရင်ဆိုင်နေကြတာပါအိန္ဒိယနီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့မှာလည်းကြက်ငှက်တုပ်ကွေးကူးစက်နေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံတို့မှာတော့ H5N1 ရောဂါကူးစက်ခံရတဲ့သတင်းတွေမကြားရသေးဘူးလို့လည်း FAO ကပြောပါတယ်ကျင့်ရတဲ့ကွေယောဂါကြောင့်ကမ္ဘာတစ်ဝှမ်းလုပ်ငန်းသုံးတရိတ်ဆန်တွေအပါအဝင်ငှက်နဲ့ကြောရိုးရှိတဲ့တောရင်တရိတ်ဆန်ဘီလီယံနဲ့ချီလက်သလုံးနဲ့အတွင်းတည်ဆုံခဲ့ရပါတယ်။တိုင်ဝမ်ကိုဖြတ်တန်းတိုက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်းမုန်တိုင်းခင်မီဟာတရုတ်နိုင်ငံအရှေ့တောင်ပိုင်းကဖူဂျန်ဒေသကုန်းတွင်ပိုင်းကိုကြာတာပတင်းနဲ့နောက်ပိုင်းမှာဝင်ရောက်လာပါတယ်။မုန်တိုင်းကြောင့်တိုင်ဝမ်မှာရေကြီးမြေပြိုခဲ့ပြီးတော့လူ3ဦးတည်ဆုံခဲ့ရတယ်လို့လူ400နီးပါးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ပစိဖိတ်သမုဒ္ဒရာအနောက်ဘက်ပိုင်းကိုဖြတ်တန်းတက်ခတ်ခဲ့တဲ့ဂမ်မီဆိုင်ကလုန်းမုန်တိုင်းကြောင့်မုတ်တုံမိုးတွေပိုးပြီးတော့အာကောင်လာသလိုဒီသတင်းပတ်အစောပိုင်းဖိလစ်ပိုင်နိုင်ငံကိုဖြတ်တန်းတက်ခဲ့တဲ့အချိန်မှာတော့လူ22ဦးထက်မနည်းသေဆုံးခဲ့ရပြီးပျောက်ဆုံးနေသူက3ဦးရှိတယ်လို့ဖိလစ်ပိုင်ရဲတွေကပြောပါတယ်။တိုင်ဝမ်မှာတော့ရုံးတွေနဲ့စာတင်ကျောင်းတွေကိုကြာတာပတင်းနေ့မှာဒုတိယနေ့အဖြစ်ဆက်ပြီးတော့ပိတ်ထားပြီးလူတွေကိုလည်းအိမ်ပြန်မထွက်ကြဖို့နဲ့ကမ်းခြေတွေနဲ့ဝေးရမှာနေကြဖို့တပ်ဆိုင်ရာအာဏာပိုင်တွေကတိုက်တွန်းပြောဆိုထားပါတယ်။တရုတ်နိုင်ငံကမ်းခြေဒေသဖြစ်တဲ့ဖူဂျန်မှာတော့လေကြောင်းခီးစင်တွေရထားနဲ့ဖယ်ရီခီးစင်တွေကိုရန်နာထားပါတယ်။ တိုင်ဖုန်းမုန်တိုင်းစတင်ဝေရောက်လာချိန်မှာပဲပြည်သူ3,400တို့ကိုလည်းဘေးလွတ်ရာရွှေ့ပြောင်းပေးထားတယ်လို့အစိုးရပိုင်စင်ဟွာသတင်း AGC ကပြောပါတယ်။ကုန်းတွင်းပိုင်းဝေရောက်လာချိန်မှာမုန်တိုင်းကအားပြော့သွားမယ်လို့ခန့်မှန်းရပေမဲ့လည်းမြို့တော်ဘီဂျင်းအပအဝင်လာမဲ့3ရက်အထိမိုးတဲထားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။
မြန်မာပြည်ရဲ့တောင်ကြနေမနေခင်ထိတ်တန့်ရောက်သတင်းတွေကိုနှမ်းလောင်ပြောပြခဲ့တာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအဆီဇန်ကို burmese.voanews.com internet စာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းအထဲမှာပဲတိုက်ရိုက်လာရောက်ရှူစားနေပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်မွန်ပြည်နယ်အတွင်းတိုက်ပွဲတွေဘက်ကိုကြည့်အောင်ပါမွန်ပြည်နယ်ကြိုက်ထုံမြို့နယ်ပြင်ကရိုကုန်းကျေးရွာအုပ်စုကြောက်တန်းလေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNLA တို့ကြားအင်္ဂါနေ့ကတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီရဲ့တပ်မ44ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံရွာသား9ဦးသေဆုံးသွားခဲ့ပါတယ်။ VOA သတင်းတော့မအေးမာကဒီအကြောင်းကိုသတင်းပေးပို့ပါတယ်ခင်ဗျာ
။မော်ပီနယ်တိုက်ထုံမြို့နယ်ပြင်ကရိုကုန်းကျေးရွာအုပ်စုကျောက်တန်းလေးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဇူလိုင်လ23ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးချိန်မနက်ပိုင်းမှာပဲစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကျောက်တန်းလေးကျေးရွာတဲကိုကျပြီးဒေသခံရွာသားတွေ9ဦးသေဆုံးပြီးနောက်ထပ်9ဦးကပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ်။
မနေ့ပိုင်းမှာ9နိုင်နဲ့30နဲ့7မိနစ်လောက်မှာနော်ဒီတောက်တန်ကြီးရွာပေါ့တောက်တန်လေးရွာဒီမှာအထူးတိုက်ပွဲအနှဲငယ်ဖြစ်ခဲ့တယ်ပေါ့မှရေအဲ့ဒီအနှဲငယ်ဖြစ်ခဲ့တဲ့ခါကျတော့ဟောင်မင်းစာရင်းနဲ့ကျွန်တော်တို့ plan ဖြစ်တာပေါ့မှရေဒီကမ္မ44ရာနေတော့ဟောင်မင်းစာရင်းနဲ့ plan ဖြစ်တာအဲ့ဒီအထူးတိုက်ပွဲဖြစ်ပါတဲ့အတွက် plan ဖြစ်တာပေါ့မှရေဒီတော့ကျင်းကရုံကုန်းရွာကိုကြားတယ်မှရေဘယ်လိုမှတိုက်ဖို့ပြင်းနေပေါ့ပိန်ချေရက်ပဲကျင်းကရုံကုန်းရွာကိုကြားတယ်မှဟုတ်ဟုတ်ကဲ့မှဟုတ်အဲ့မှာကြားပြီးတော့အားလုံးရက်သားလေးတည်ထားတယ်ပေါ့အမှအားလုံး9ယောက်တည်တယ်မှာဟုတ်တယ်ရရတဲ့လူပါလေ9ယောက်သင်္ကန်းကလည်း9ယောက်ပဲ
တည်ဆုံးသူတွေကတော့ကြောက်တန်းလေးကျေးရွာသားတွေအပါအဝင်တက်ကယ်ကုန်းကုန်းပူစားတဲ့ရွာသားတွေလည်းပါဝင်ပြီးလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်မှုတွေကြောင့်အနီးအနားကအင်းကပိုကန်းနီပိန်နယ်ကုန်းစားတဲ့ကျေးရွာသားတွေလည်းထွက်ပြေးနေရပါတယ်အဲ့ဒီဒေသဟာကရင်မျိုးသားလွတ်မြောက်ရေးတပ်တပ်ဟာတက်ထိတ်ချုံနေမိတွေထဲမှာရှိပြီးတိုက်ပွဲတွေမကြာခဏဖြစ်နေတာကြောင့်ဒေသခံတွေဟာအမဲလို့လို့အိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရပါတယ်။စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်တိုင်းမှာအရသာပြည်သူတွေကိုပိတ်မှတ်ထားပြီးပြစ်ခတ်ခဲ့တယ်လို့လည်းကရင်လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်
။ VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုလှည့်ချင်ပါတယ်။ပါကစ္စတန်နိုင်ငံမှာအာနာရှင်အုပ်ချုပ်ရေးရဲ့ချုပ်ကန့်မှုတွေတဖြည်းဖြည်းနဲ့တိုးလာနေတယ်လို့ဝေဖန်ထောက်ပြလာကြပါတယ်။အရသာပြည်သူတွေရဲ့တယ်လီဖုန်းဆက်သွယ်မှုကိုစစ်ထောက်လိုင်းရဲ့အဖွဲ့ကကြားဖြတ်နားထောင်နိုင်ဖို့မကြသေးခင်ကပဲခွင့်ပြုခဲ့ပါတယ်။ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုဘာကြောင့်အာနာပိုင်တွေချိုးနှိမ်နေရသလဲဆိုတာ VOA ပါကစ္စတန်ဘူရိုအကြီးအကဲဆာရာဇာမန်အစ္စလာမဘတ်မြို့ကနေသတင်းပေးပို့ထားတာကိုတော့ကိုစံကျော်ကပြောပြမှာပါ။
ချင်းရှားနဲ့ပါကစ္စတန်သတင်းထောက်မိုနီစီဂျန်ဒီယာဟာအစိုးရရဲ့စောင့်ကြည့်တာကိုခံလေးရှိသူပါပါကစ္စတန်မှာသတင်းလွတ်လပ်ခွင့်ကအကန့်အသတ်တွေရှိနေပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကလည်းပါကစ္စတန်စစ်တပ်ရဲ့ Inter Service Intelligence ခေါ်တဲ့ ISI ထောက်လိုင်းအေဂျင်စီကအရက်သားတွေရဲ့ဖုံးပြောဆိုတာတွေကိုကြားဖြတ်နားထောင်ဖို့အာဏာပိုင်တွေခွင့်ပြုလိုက်တဲ့အပေါ်မှာဂျန်ဒီယာကစိုးရင်လို့နေပါတယ်
What I've experienced in Pakistan that
ကျွန်မပါကစ္စတန်မှာကြုံခဲ့ဘူးတာကကျွန်မတို့ရဲ့ဖုန်းတွေကိုသူတို့ကကြားဖြတ်နားထောင်နေနေကြပါဒါကကျွန်မတို့အတွက်အသင့်ဆန်းမဟုတ်ပါဘူးအခုအစိုးရဝန်ကြီးအဖွဲ့ကဥပဒေအရအရက်သားတွေကိုတရားဝင်စောင့်ကြည့်ဖို့ခွင့်ပြုလိုက်တာပါအစိုးရရဲ့လုပ်ရက်ကတဖြည်းဖြည်းပို့ပို့ဆိုးလာပြီးတော့အာဏာရှင်အုပ်ချုပ်ရေးနဲ့တင်းကျပ်လာတဲ့အခြေအနေကစိုးရင်စရာဖြစ်လာပါတယ
်နိုင်ငံသားတွေရဲ့ဖုန်းတွေကိုကြားဖြတ်ဖမ်းယူနားထောင်တာတွေဟာဥပဒေနဲ့မညီဘူးဆိုပြီးပါကစ္စတန်တရားရုံးချုပ်ကမကြခင်ကပဲအမိန့်ချခဲ့ပါတယ်။ဒါပေမဲ့အခုအစိုးရရဲ့ပြောင်းလဲလိုက်တဲ့လုပ်ရက်ကအံ့အားသင့်စရာဖြစ်ခဲ့ရပါတယ်။ပါကစ္စတန်မှာတယ်လီဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့အလိုအလျောက်ခြေရာခံစောင့်ကြည့်ရေးဂျာဖြတ်စနစ်တွေတက်စစ်ပုံနဲ့ပြည်သူတွေအချင်းချင်းဖုံးခေါ်ဆိုတဲ့မှတ်တမ်းပြောဆိုချက်တွေ test message စာနဲ့ပေးပို့တာတွေကိုအစိုးရရုံးတွေစီကြီးကြပ်ကန့်သက်တာမလုပ်ဘဲပြန်ဖြန့်ပေးဖို့တောင်းဆိုထားပါတယ်
။ A weak civilian government with support of the military which does not have
စစ်တပ်ရဲ့ကြောထောင်းခံယူထားတဲ့အပြည့်အဝမအုပ်ချုပ်နိုင်တဲ့အစိုးရဆိုတော့ပူပူပြီးတော့အာဏာရှင်ဆန်တဲ့လုပ်ရက်တွေလှုပ်လာမှာပါ ဘာလို့လဲဆိုတော့စက်အုပ်ချုပ်နှံဖို့အတွက်ချင်းချောက်အကြက်ကင်တာတွေထုတ်ဖို့လိုလာပါတယ်။နိုင်ချင်းအကြက်ကင်တဲ့နည်းတွေကိုသုံးလာတယ်ဆိုတော့အခုကျွန်တော်တို့မြင်တွေ့နေရတာပါပဲ
။ Exactly we are witnessing today.
ပြည်သူတွေအပေါ်တရှိုးလောက်ထောင်လန်းဖို့စစ်ပတ်ဆိုင်ရာ ISI ကိုလုတ်ပိုင်ခွင့်ပေးတာကနေအတိုက်ခံနိုင်ငံရေးသမားတွေနဲ့အစိုးရကိုဝေဖန်ဆန့်ကျင်သူတွေကိုအောက်လန်းနီးနဲ့တုတ်တင်ဖို့အကြောင်းရှာလာမှာကိုလည်းအများကစိုးရိမ်နေကြပါတယ်။ပါကစ္စတန်တရားရေးရာဝန်ကြီးအဇိမ်နာဇာတာရာကတော့ပြည်သူတွေရဲ့စိုးရိမ်ပူပန်မှုတွေကိုညှင်းပယ်ပြီးပြောဆိုနေပါတယ်။အခုဥပဒေရဟာလွှတ်တော်တွင်အတီမပြုတ်ခင်ဗာဆွေးနွေးမှုမှမရှိခဲ့ဘဲနဲ့အထက်အမိန့်ရပြတန်းခဲ့တာပါ။လူမှုကွန်ရက်မီဒီယာ X ကိုအသုံးပြုခွင့်ကိုလည်းပါကစ္စတန်မှာဖေဖော်ဝါရီလကအငင်းပွားပွဲရေကောက်ပွဲအပြီးမှာပြည်ထောင်ဝန်ကြီးဌာနရဲ့အမိန့်ရပိတ်ပင်ထားပါတယ
်။
လွတ်တော်ဘက်ကကြည့်မယ်ဆိုရင်တော့ဒီကိစ္စလုံးဝကြောင်းကျိုးစီလျုံမှုမရှိဘူးဆိုတာရှင်းပါလေတရားဝင်မဝင်မေးခွန်းထုတ်မယ်ဆိုရင်အစိုးရအနေနဲ့ပါလီမန်အတွင်းမှာတင်ပြဖို့အခက်အခဲရှိလာပါတယ
်ပါကစ္စတန်အစိုးရအနေနဲ့တိုင်းပြည်တွင်းအုပ်ချုပ်ရေးစီးပွားရေးနဲ့လုံခြုံရေးပိုင်းဆိုင်ရာအကျက်တဲတွေကိုကင်တွယ်ဖြည့်ရှင်းနေရပါတယ်လူလူရဲ့သဘောထားကွဲလွဲမှုတွေအပေါ်ကိုအာဏာသုံးဖိနှိပ်ချုပ်ချယ်တဲ့အတွက်လူလူရဲ့မကျေနပ်မှုတွေကလျော့ပါသွားမှာတော့မဟုတ်ဘူးလို့ဂျန်ဒီယာကဆိုပါတယ်
In Pakistan to crush dissent is not that
Pakistan ma dabora kwele mu re go chein mong bo so da ga tin da law do ma lwe ba u da ga naingan ye party de go san jin yong ne ma ka u a ji je a kaung ne a yet phat a phwe zi de go le san jin ya yauk ba de
a tai khan naingan tama re lu khwin ye lou sha tu re ne a ji dan shi ni re ga ro a yet ta re ye ko bai lo lat khwin ni a paw sit tet thaw lan ye ja phyat na thong win pyu pe tha de a so ya ye song pyat chat go san jin pyo so ni ja bi ro ace lu mu kun yak go pait pin tong ga lo တရားရုံးမှာတရားစွဲတာရင်ဆိုင်တာမျိုးတွေတော့မလုပ်ကြသေးပါဘူးခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်ကြည့်မိတ်ဆွေတွေကမြင်တွေ့ကြားနေရတာကတော့ VOA ရဲ့မနက်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်တဘာဝပေါ်ဝင်ညဉ့်ညမ်းမှုနည်းရအောင်ပစ္စည်းမဝယ်ဘဲနေတာမျိုးလှုပ်ဖူးကြပါသလားဒီအကြောင်းမကြခင်တင်ပြပါမယ်အခုတော့ဖူဂျီတောင်တက်ခွန့်ကန့်သက်ချက်အသစ်ပေါ်မှာအကြောင်းကိုလည်းတင်ပြခြင်းပါတယ်ဂျပန်နိုင်ငံရဲ့အထင်ကရဖူဂျီတောင်ကိုကဘာတမွမ်းကခရီးသွားတွေလာရောက်လည်ပတ်ကြပါတယ်ဒါပေမဲ့ခရီးသွားတွေများလွန်ပြီးတဘာဝပေါ်ဝင်ညဉ့်ထိခိုက်မှုနဲ့လူမှုရေးဆိုင်ရာအကျိုးသက်ရောက်မှုတွေအပေါ်စိုးရိမ်ချက်ကြောင့်ဒီနှစ်မှာတော့ဖူဂျီတောင်တက်ခွန့်ကိုကန့်သက်ချက်အသစ်တွေနဲ့ချမှတ်လိုက်ပါတယ်ဇူလိုင်၁ရက်နေ့တောင်တက်ရာသီမစခင်ယာမနာရှိဒေသအတွင်းကယိုရှိဒါလမ်းကြောင်းမှာတောင်တက်သမားအများအပြားနဲ့စီမင်းစည်းကမ်းအသစ်တွေကိုစမ်းသပ်ခဲ့တာပါ AP သတင်းကိုအခြေခံပြီးတော့မတ်တင်ဂီထိုက်ပြောပြထားပါတယ
်ဂျပန်နိုင်ငံရဲ့အချင်းကရဖူဂျီတောင်ကိုကဘာတဝန်းကခီးသွားတွေလာရောက်လဲပတ်ချပါတယ်ဒါပေမဲ့လည်းခီးသွွားတွေများလွန်ပြီးတဘာဝပတ်ဝန်းကျင်နဲ့လူမှုဆိုင်ရာတက်ရောက်မှုတွေအပေါ်စိုးရိမ်ချက်ကြောင့်ဒီနှစ်မှာတော့ဖူဂျီတောင်ကိုတက်ရောက်ခွင့်ကန့်သတ်မှုအသစ်တွေချမှတ်ပါတယ်။ဇူလိုင်လ10ရက်နေ့တောင်ထက်ရာသီမစခင်ယာမနာရှိဒေသအတွင်းကယိုရှိဒါလမ်းကြောင်းမှာတောင်တက်သမားအများပြားနဲ့စီးမြင်းအသစ်တွေကိုစမ်းသပ်ပါတယ်။ဖူဂျီတောင်တရှိရာဒေသနှစ်ခုအတွင်းကတစ်ခုဖြစ်တဲ့ယာမနာရှိအုပ်ချုပ်ရေးမှုကိုတာရိုနာဂါဆာကီနဲ့ဝန်ထမ်းတွေကဂိတ်အစ်စ်နဲ့အေဂျိုစပွဲရှိမှာစီးမြင့်တစ်တွေကိုတရုတ်ပြချပါတယ
်။ဘာတိုင်းအိုဘာဆူရီဇမ်ကဒစ်နဲ့
ခီးတဲ့များလုံးတာကယာမနာရှိဒေတာအတွက်တင်မဟုတ်ပဲတနိုင်ငံလုံးအတွက်ပြဿနာကြီးတရက်ဖြစ်ပါတယ်။ဖူဂျီတောင်လည်းမကြံပါဘူး။တောင်ထိပ်အနီးမှာလူထူထပ်တာကြောင့်မတော်တဆမှုအန္တရာယ်တွေကြုံနေရတာနှစ်ပေါင်းများစွာရှိနေပါပြီ။တောင်တက်သူများလုံးနဲ့အပြင်မနာမနေညာအိတ်တောင်တက်ကြသူတွေရဲ့အလေးအကျင့်စိုးတွေစီးကမ်းမဲ့အမှိုက်ပြစ်တာတွေကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်မှုတိုးလာနေပါလေ
။ယိုရှိဒါလမ်းကျောကစခန်းတစ်ခုခုမှာညာအိတ်ဖို့ကြိုတင်စင်းသွင်းမထားသူတွေကိုဝင်ရောက်ခွင့်တမ်းမြစ်ဖို့အတွက်အသစ်တက်စင်တဲ့ဂိတ်ကိုညနေ၄နာရီကနေမနက်၃နာရီထိပိတ်မှာဖြစ်ပါတယ်။တောင်ထိပ်ကိုအမြန်ရောက်ဖို့အနားမယူဘဲအမြန်တောင်ထက်ကျသူတွေဟာဘေးကင်းလုံခြုံရေးအတွက်အဓိကစိုးရိမ်စရာဖြစ်သတ်မှတ်ပြီးဒီလိုအမြန်တောင်တက်တာကိုအဓိကတားမြစ်ဖို့ဖြစ်ပါတယ်။တနေ့ကိုတောင်တက်သမားအများဆုံး4000ထိခွင့်ပြုမှာပါ။တောင်တက်သမားတွေအတွက်အသက်အန္တရာယ်ဖြစ်နိုင်တဲ့အချက်တွေကိုဖြေရှင်းဖို့စီးမြင့်သစ်တွေချမှတ်ဆောင်ရွက်တာဖြစ်ကြောင်းအုတ်ချုပ်ရည်မှုနာဂါဆာကီကပြောပါတယ
်။ဖူဂျီဆန်ယိုရှိဒါルートの5合目登山道
ဂျပန်ကပဲဖြစ်ဖြစ်နိုင်ငံခြားကပဲဖြစ်ဖြစ်ဖူဂျီတောင်ကိုလာရောက်ကြတဲ့ဧည့်သည်အားလုံးဘေးကင်းလုံခြုံမှုရရှိရေးအတွက်ကျွန်တော်တို့ရည်မှန်လှူဆောင်ကြတာဖြစ်ပါတယ
်။စနစ်တဲ့အရာတောင်တက်သမားတွေအနေနဲ့လမ်းကျောတစ်လျှောက်ကတဲစခန်းလေးတွေမှာညအိတ်မလားဒါမှမဟုတ်လေနေပိုင်းမှာပဲတောင်တက်မလားဆိုတာတစ်ခုခုရွေးချယ်ပြီးကြိုတင်ဆင်းပေးရမှာဖြစ်ပါတယ်။ တောင်တက်ခီအတွက်ဂျပန်ယန်2000အမေရိကန်ဒေါ်လာနဲ့ဆိုရင် 12.80 ဒေါ်လာ cent ရှိပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ယန်1000အမေရိကန် 6.35 ဒေါ်လာကိုတော့ဆန်းနှရှိရင်လှူနိုင်ပါတယ်ဒီလက်မှတ်ကိုတော့တောင်တက်သမားရဲ့ smartphone ကို QR code ပို့ပေးမှာဖြစ်ပြီးဂိတ်မှာအဲ့ဒီ QR code ကိုစစ်မှာဖြစ်ပါတယ်ယိုရှိတာလမ်းချောင်းအဆမှာရှိတဲ့ပြင်စမစခန်းလိုတည်ကြတဲ့ area ကတော့တောင်တက်ခီးလမ်းခုလတ်ဖြစ်ပြီးအဲ့ဒီကဂိတ်မှာ QR code ကိုပြချရမှာပါဖူဂျီတောင်မှာစခန်း10ခုရှိပါတယ်စီမင်းသမတ်ချက်တွေလိုအပ်ရတဲ့အကြောင်းရင်းကိုနားလည်တယ်လို့ Australia ခီးသွားစုပန်ဂျလီကပြောပါတယ
် I've read from Australia that it's a problem and
Australia မှာကလေးကဖတ်ပြီးပါပြီပြဿနာရှိပါတယ်သူတို့အတွက်အဆင်မပြေလို့အခက်ခဲတွေရှိလို့ဒီနီနာကမြို့တွေကစင်းမြင့်စည်တန်းတွေချမှတ်တာပါကျမနားလဲပါတယ်အဲ့ဒီတွေအနေနဲ့လည်းဒေသခံတွေကိုလေးစားရမယ်လို့ကျမယူဆပါတယ
် Now air there ဖြစ်တဲ့ဘန်ဘူးကတော့ Australia ကဖြစ်ပါတယ်ခီးသွားတွေအတွက်အထူးအလေးပေးလက်ပတ်စရာဖူဂျီတောင်မှာခီးသည်ဥယျာဉ်ကန့်သတ်မှုကခက်တယ်လို့ပြောပါတယ
် Everybody many thing to do right but
လူတိုင်းမှာလှုပ်ရှားတွေအများကြီးရှိပေမဲ့ဒီကိုလာတဲ့အခါအရင်ဆုံးတော့ဖူဂျီတောင်ကိုသွားလည်ကျင်ကြပါတယ်
။တောင်တက်လန်းကပြင်စမစခန်းမှာလက်ဆောင်ပစ္စည်းဆိုင်မန်နေဂျာယီကီအိုက်ကတော့စီမင်းသစ်တွေကိုထောက်ခံပါတယ်။ဒါပေမဲ့ခီးသည်တွေနားမလည်ကြတာကြောင့်တာဝန်ရှိသူတွေအနေနဲ့အပြောင်းအလဲတွေကိုထိတိယောက်ယောက်အသိပေးတယ်လို့သူကပြောပါတယ်
။私たちのこう店にも
လုပ်ငန်းစဉ်ကရှုပ်ထွေးနေတယ်လို့ထင်ပါတယ်။မိသမီးကိုတယ်လီဖုန်းနဲ့ဖြစ်ရင်အားလုံးရှင်းပြနိုင်မယ်မထင်ပါဘူး။လူတွေလည်းအားလုံးနားလည်မယ်မထင်ပါဘူးဒေတာအုပ်ချုပ်ရေးဘက်ကလုပ်ငန်းစဉ်ကိုရိုးရှင်းအောင်အကောင်းဆုံးလုပ်ပြီးလူမှုတည်အောင်လုပ်ဖို့မျှော်လင့်ပါတယ
်ဖူဂျီတောင်တီရှိရာဒေတာတစ်ခုဖြစ်တဲ့ရှီဇူအိုကာမှာတော့လက်ရှိမှာချီလင်းတောင်တက်စီးမြင့်သစ်တွေချမှတ်ထားပေမဲ့မဖြစ်မနေလိုက်နာစရာတော့မလိုပါဘူးဇွန်လ10ရက်နေ့မှာအွန်လိုင်းကနေစီးရင်သွင်းတဲ့စနစ်ကိုစတင်ခဲ့ပြီးတောင်တက်သမားတွေအနေနဲ့သူတို့ရဲ့အစီအစဉ်တွေကိုဖြည့်သွင်းကြရပြီးညနေ4နာရီနောက်ပိုင်းတောင်မတက်ကြဖို့တိုက်တွန်းထားပါတယ်။တချင်းကဘာသာရေးဝိပျူရာနေရာတစ်ခုဖြစ်တဲ့ဖူဂျီတောင်ဟာဆိုရင်ဂျပန်ရဲ့အထင်ကရအမှတ်တင်ကိတာတစ်ခုဖြစ်ပါတယ်။ဒီကနေ့ဒီအချိန်မှာတော့ဖူဂျီတောင်ပေါ်ကနေထွက်ခြင်းကိုကြည့်ဖို့လူပေါင်းတောင်ချီတောင်ထိပ်ကိုတက်ကြပါတယ်။ဒါပေမဲ့လည်းပလတ်စတစ်ဘူးတွေအစအတော့တွေအပါအဝင်အမိုက်ပေါင်းတန်ချိန်များစွာဆွန့်ပစ်တာကြောင့်အဓိကစိုးရင်စရာဖြစ်လာနေပါတယ်ရှင်
။မတ်တင်ဂီတိုက်ပြောပြသွားတာပါ။ဟောင်ကောင်မှာဘတ်စကားတွေကိုအမျိုးသမီးတွေတောင်းဝန်ယူမောင်းနေကြတဲ့အကြောင်းမပြောခင်တဘာဝဝန်းကျင်ထိန်းသိမ်းရေးဘက်ကိုလှည့်ရအောင်ပါ။မဝယ်ဘူးနဲ့စိန်ခေါ်ချက်ကလူမှုမီဒီယာပေါ်မှာခေတ်စားလာနေပါတယ်။မရှိမဖြစ်ပစ္စည်းတွေကလွဲလို့တစ်နှစ်လုံးဘာမှမဝယ်ဘူးဆိုတဲ့အဆုံးဖြတ်ချက်နဲ့နေနေကြရတာဖြစ်ပါတယ်။ AB သတင်းဆောင်မကိုအခြေခံပြီးဦးတင်မောင်တန်းပြောပြထားပါတယ်
။ကုဘတ်ချက်တိုင်းသတိရှိရှိသုံးဆွဲနေထိုင်ရေးကအခုခါမှခက်စားတဲ့အကြောင်းတစ်ခုဖြစ်လာနေပြန်ပါပြီ။ Internet website Reddit ရဲ့အဲ့ဒီလိုစာမျက်နှာမှာကို့အတွက်ကြုံရှယ်ကြတဲ့အဖွဲ့ဝင်ပေါင်းက9,100ကျော်ပါတယ်။ TikTok ပေါ်မှာလည်းဒါကခက်စားလာနေပါတယ်။ချို့ဗီဒီယိုအသုံးပြုသူတွေကဂူဘာသာပြောထားတဲ့အတိုင်းဖြစ်ဖို့တာဝန်ခံမှုရှိလာအောင်ဗီဒီယိုတင်ကြပေမဲ့သူတို့ကိုလိုက်ချိနေကြသူကတင်းချိနေတာပေါ့အလီစီယာဘာမင်ဟာအမေရိကန်နိုင်ငံနယူးယောက်မြို့ကဘရိုကင်းအရမှာနေထိုင်နေတဲ့အသက်35နှစ်အရွယ်ဖန်တီးမှုဒါရိုက်တာတစ်ယောက်ဖြစ်ပြီးသူကတနေ့လုံးမဝယ်ဘူးလို့သူ့ကိုယ်သူစိန်ခေါ်ထားသူပါအခုလိုသူကပြောပါတယ်
A Nova year is when you obviously don't buy anything new for the entire year. It's become a bit of a
နေလုံးဘာအတိကိုမှမဝယ်တဲ့နေကိုမဝယ်ဘူးနဲ့လို့ပြောတာပါ။ဒါက TikTok ပေါ်မှာခေစားနေတဲ့လမ်းကြောင်းမှာကျမရဲ့ဝယ်ပြီးရင်ဝယ်ချင်တဲ့စိတ်ကိုထိန်းနိုင်ဖို့နဲ့အကျွေးဝယ်ကန့်နဲ့တင်နေတဲ့အကျိုးတွေပေးဖို့ဒါကိုကျမအစလုပ်တာပါ
။ရှေးဒီဇိုင်နာအဝတ်အစားတွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းသူဝယ်ပြစ်ခဲ့ပါလေ။ဒါတွေကိုသူခုတော့မတတ်နိုင်တော့ပါဘူး။အချစ်ပါနေတာကိုပြောင်းဖို့လိုအပ်ပြီလို့သူဆုံးဖြတ်လိုက်ပါတယ်
။ My turning point was when I realized that I had 5 figures of credit card debt.
အချွေးဝကနဲ့အချွေးတင်နေတာတောင်းခဏရှိလာပြီလို့သတိထားမိတာကအလေအပြောင်းပါပဲ။လွန်ခဲ့တဲ့ဆယ်နှစ်အတွင်းဝယ်လိုက်အချွေးတင်လိုက်ဆက်လိုက်ဆိုတဲ့အချွေးတန်နေရာမှာကျမလဲနေပါတယ်။ကျမကိုကျမပြန်ထိန်းမှဖြစ်တော့မယ်ဆိုပြီးတော့ထိန်းလိုက်တာပါ
။ကိုယ့်ရဲ့ငွေကြေးပြဿနာကိုပြောဖို့ဆိုတာအများစုအတွက်တော့ခက်တတ်ပါတယ်။ဘာမင်းကတော့သူပြတနာကိုသူ့မိသားစုသူ့မိတ်ဆွေတွေနဲ့ဆွေးနွေးပြတဲ့အပြင်ဓာရီကိုတိကျော့ပေါ်လဲထင်လိုက်ပါတယ်။မူလမျှော်မှန်းထားတဲ့ ရက်လက်ကပိုနေပါတယ်သူတင်နာကိုစိတ်ဝင်စားလိုက်ကြည့်သူက6000ကျော်နေတော့တာပါသူ့သားရင်းနဲ့သပင်းပြုတ်ပြင်းတဲ့ပစ္စည်းကိုတင်လိုက်တဲ့အခါမှာတော့လူတစ်သန်းကျော်ကြည့်ကြပါတယ်သူကအခုလိုထင်ပါတယ
် I view it almost like if I'm an AA TikTok is my sponsor
အရေးပြဿနာရင်းဆိုင်ရမှာအချင်းချင်းရိုက်မင်းတဲ့အဖွဲ့ဝင်တယောက်လိုပါပဲ TikTok ကကမ္မကထပြုတဲ့အသက်ဝင်ဆိုပါတော့ကျမကိုကျမရုန်းကန်နေရတဲ့အခါစကားပြောချင်ပါတယ် TikTok မှာကျမတိဆောက်ထားတဲ့အသက်ဝင်ရှိပါတယ်ကျမကြုံနေရတဲ့အတိုင်းလူအများကြီးကြုံနေရတာပါကျမစိတ်မဆွဲတော့ဘဲနဲ့နေထိုင်ကောင်းဖို့အတွက်ရောဒီကနေတခြားလူတွေကိုကူညီဖို့အတွက်ပါဒါကအတော်ကြီးကိုအကျိုးများစွာဖြစ်လာပါတယ်
။နှစ်ပေါက်မဝဲဘူးစင်ခေါ်ကြသူတွေကမသုံးမိအောင်ရှောင်တဲ့နီလန်းအစ်စ်ဘေးကိုရှာဖွေဖလှယ်နေကြပါတယ်။ဘာမင်းကသူ့အတွေ့အကြုံကိုခုလိုပြောပါတယ်
I think doing a no by year was important to me just to prove to myself that I could.
ငါလုံနိုင်တယ်ဆိုတာကိုကိုကိုပြဖို့မဝယ်ဘူးဆိုတဲ့နေဖြစ်ဖို့ကျမအတွက်အရေးကြီးတယ်ထင်ပါတယ်။ကိုယ့်ရဲ့အသုံးစွဲကိုထိန်ဖို့ကမှုန်ပြပြပန်းနိုင်တခုလို့ကျမထင်ပါတယ်။ဆယ်နှစ်လလုံးမဝယ်ဘူးလို့ကိုကိုပြောပြီးတော့အဲ့ဒီအတိုင်းဖြစ်အောင်နေနေတာကြောင့်ငါစိတ်ကတတ်မှတ်တဲ့အတိုင်းငါဘာမဆိုလုံနိုင်တာကိုကိုကိုကိုတကယ်ပြလိုက်တာလည်းဖြစ်ပါတယ
်။စင်ခေါ်ချက်ကတနည်းလို့ဆိုပေမဲ့အလေးထားတခုကိုကျင့်လိုက်သလိုဖြစ်သွားတာကြောင့်ဒီငွေသုံးဆွဲပုံအကျင့်ကတနစ်မကအကျင့်ပါသွားကြမှာဖြစ်ပါလေကျွန်တော်တမောင်သားမှာ
ဝူးတမောင်သားပြောပြသွားတာပါခင်ဗျာကျွန်တော်တို့ထုတ်လွှင့်ပြီးသည်မှသတင်းတွေနေဗီဒီယိုတွေကိုတော့ကျွန်တော်ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်အဲ့မှာညာဘက်ထိပ်မှာဆိုလို့ရှိရင်နေ့စဉ်ထုတ်လွှင့်နေတဲ့ဗီဒီယိုအစီအစဉ်တွေကိုလည်းတင်ပြထားပါတယ်ခင်ဗျာအခုတော့ဟောင်ကောင်ကအမျိုးသမီး driver တွေအကြောင်းပါဟောင်ကောင်ဘတ်စကားလိုင်းအမှတ်69ကိုအမျိုးသမီးယင်မောင်းတွေကပြေးဆွဲနေပါတယ်အမျိုးသမီးယင်မောင်းတွေကြီးတီးသန့်မောင်းတဲ့ပထမဆုံးဘတ်စကားလိုင်းလည်းဖြစ်ပါတယ်တရုတ်ပြည်မှကြီးနယ်ဇက်ကနေဟောင်ကောင်မြို့သစ်အထိနေ့စဉ်ပြေးဆွဲနေတဲ့69လိုင်းဘတ်စကားကိုဇူလိုင်းလကနေစပြီးတော့အမျိုးသမီးယင်မောင်း12ဦးနဲ့စတင်ပြေးဆွဲခဲ့တာပါ AP သတင်းဆောင်ပါကဒီပုတ်ကိုတော့မအီတန့်စင်ကပြောပြထားပါတယ်
အမျိုးသားရေကြီးလုံးနေကြဘတ်စကားရင်မောင်းအလုံးမှာအမျိုးသမီးရင်မောင်းတွေလည်းပါဝင်လာဖို့အတွက်ဟောင်ကောင်ကျွန်းကအကြီးဆုံးဘတ်စကားလိုင်းကုမ္ပဏီခေါလွန်းမိုတာဘတ်စ် KMB ကလှုပ်ဆောင်နေပါလိမ့်ဘတ်စကားလိုင်းအမှတ်69ကိုအမျိုးသမီးရင်မောင်းတွေကြီးစတင်ပြေးဆွဲနေပြီဖြစ်ပြီးတော့အသက်50အရွယ်ဂျန်းကလည်းပါဝင်လာပါသူကရင်မောင်းအလုပ်လုပ်လာတာ9နှစ်ရှိပြီဖြစ်ပေမဲ့လည်းသူဘတ်စကားမောင်းတဲ့အရေးချင်းကိုမယုံကြတဲ့ခီးသည်တွေနဲ့ကြုံနေရဆဲဖြစ်ပါလိမ့်
而家啲人對我哋女司機咧就標榜啊！
阿古克嘛，苗子咪巴士卡熱貓尿對，啲車主啊，嚇！苗子咪巴士卡熱貓水喏，別嘅冇，先唔差，會標價吧咧。
但係咩度假咯？古老人家問我，比比就阿老少奶奶老用住就標吧咧。
我覺得咧，女性咧相對嚟講係比男。
阿苗打巴士卡熱貓尿睇曬，即係話阿苗子咪巴士卡熱貓尿啊，不必要對每日路睇埋咧。ကျမတို့ကပိုလဲစိတ်ရှိပြီးတော့ချင်းကပ်စကားပြောဆိုရလဲပိုလွယ်ပါလေ။ကောင်းဖို့တက်လာတဲ့ခီးတွေတွေမှာရိုင်းရိုင်းပြတ်ပြတ်ပြောတဲ့သူတွေပါရင်တော့အမျိုးသမီးရင်မောင်းတွေကိုတွေ့ရင်ဒီလောက်ရိုင်းရိုင်းပြတ်ပြတ်မပြောဖြစ်တော့တော့ပါဘူး
။အမျိုးသမီးခီးတွေတွေအတွက်ပို့ပြီးတော့အဆင်ပြေစေဖို့ရည်ရွယ်ပြီးတော့အမျိုးသမီးရင်မောင်းတီးသန့်ဘတ်စကားလိုင်းပြေးဆွဲဖို့ KMB ကုမ္ပဏီကစီစဉ်ခဲ့ရပါ။24နာရီပတ်လည်သုံးနိုင်ဖို့ဖွင့်ပေးထားတဲ့အမျိုးသမီးရင်မောင်းတွေအတွက်တီးသက်ပန်းရောင်နားနေဆောင်မှာပက်လက်ကလန်ထိုင်ထားပေးထားသလိုအဝတ်လည်ခန်းလည်းရှိပါလိမ့်။ဟောင်ကောင်ကဒန်းတူနည်းများတဲ့လူအတိုင်းဝိုင်းဖြစ်တာကြောင့်ဘတ်စကားရင်မောင်းအလုံးမှာအမျိုးသားနဲ့အမျိုးသမီးခွဲခြားမှုမရှိဘူးဆိုပြီးခရီးသည်ဝင်းချန်ကပြောပါလိ
မ့်။ဒါကငါမလို့ဖင်တောင်းကံပုံ
ကုကင်မှာမျိုးသားနဲ့မျိုးသမီးကဒန်းတူဖြစ်နေတော့ကျွန်တော်တို့တွေရင်မောင်းကအမျိုးသားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်ဘာမှပြောင်းလဲသွားတာမရှိပါဘူ
းခီးတဲ့ Memphis Chun ကတော့အမျိုးသမီးရင်မောင်းတွေပုံများလာတာကိုကြိုဆိုတဲ့အကြောင်းပြောပါလိ
မ့်ဘာဖြစ်တဲ့ဆီအာလူခြေချောင်းခ
ွေတခါတလေအမျိုးသမီးရင်မောင်းတွေကပူဆာနာတက်တယ်လို့ထင်ပါတယ်ခလေးတွေနဲ့တကြီးရွယ်အိုခီးတဲ့တွေကိုသူတို့ကပူစောက်ရှောင်နိုင်တယ်လို့ထင်ပါတယ်
1989ခုနှစ်ကလေးကစပြီးတော့ KMB ကုမ္ပဏီမှာအမျိုးသမီးရင်မောင်းတွေခံထားတာပါအခုလက်ရှိမှာကုမ္ပဏီရဲ့ရင်မောင်းအယောက်1800မှာအမျိုးသမီးရင်မောင်းက800ခန့်လုံးပဲရှိပါသေးဒီအရေးအတွက်ကို100ခန့်လုံးအထိမြင့်အောင်လို့ကုမ္ပဏီကမြင့်တင်မယ်လို့ပြောနေပြီးတော့တခြားဘတ်စကားလိုင်းတွေမှာလည်းအမျိုးသမီးရင်မောင်းတွေကြီးတီးသန့်လိုင်းအဖြစ်တိုးချဲ့ဖို့လည်းမျှော်လင့်ထားတာပါ အမျိုးသားရောအမျိုးသမီးရောရေမောင်းတွေအားလုံးလောက်ခလာစာတူတူရပိုင်ခွင့်လည်းတန်းတူရကြတဲ့အကြောင်း KMB ကုမ္ပဏီကအတည်ပြုထားပါလေ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုစတင်တဲ့အစောပိုင်းခေတ်တွေကလေးကစစ်ရုံမှာလုပ်ရတဲ့အလုပ်ကျန်းအလုပ်တွေအပါအဝင်ဟောင်ကောင်လုပ်ငန်းခွင်တွေမှာအမျိုးသမီးတွေလုပ်ကိုင်နေမြင်ဖြစ်ပါလေ။စီးပွားရေးလုပ်ငန်းတွေနဲ့အစိုးရလုပ်ငန်းတွေမှာဟောင်ကောင်အမျိုးသမီးတွေကပါဝင်လုပ်ကိုင်နေတယ်ဆိုပေမဲ့လေတချို့အတိုင်းဝိုင်းတွေမှာတော့အမျိုးသမီးတွေအနေနဲ့အမျိုးသားတွေတန်းတူအမွေဆက်ခံခွင့်မရတာလို့မျိုးခွဲခြားမှုတွေကရှိနေသေးပဲဖြစ်ပါလေရှင
်။မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တဲ့တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဖတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာမနက်ခင်းပေးကြပါသည်ခင်ဗျာ VOA American အတန်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်9နာရီအထိ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်နေကြပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်လေးတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရခိုင်ဒေသရဲ့နိုင်ငံရေးပထဝီအကြောင်းကိုသုံးသပ်ထားပါတယ်18ရာစုရခိုင်ပြည်ဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကုသန်းရောင်းဝယ်ရေးကွင်းရံမှာအချက်ချာနေရာတစ်ခုဖြစ်ကြောင်းတမိုင်းဆရာတွေကအသိအမှတ်ပြုထားပါတယ်ဒီလိုဖြစ်လာအောင်နိုင်ငံရေးပထဝီကဖန်တီးပေးပုံကိုဥအောင်ခင်ကတင်ပြထားပါတယ်ခင်ဗျာ
လွတ်လပ်တဲ့ရခိုင်ပြည်ဟာ18ရာစုမှာဘင်္ဂလားပင်လယ်ကွေ့ရဲ့ကူတန်းရဝန်ရေးခွင့်ရမှာအကျဲ့အကျံနေရာတစ်ခုဖြစ်ကြောင်းတမိုင်းဆရာတွေအသိအမှတ်ပြုကြပါတယ်ပတ်ဝန်းကျင်နိုင်ငံတွေနဲ့ကူးလူဆက်ဆံနိုင်တာမှုနိုင်ငံတိုးတက်မှုအတွက်လိုအပ်တဲ့လူသားနဲ့ရုပ်ဝတ္ထုပစ္စည်းရင်းမြစ်ကိုရရှိခဲ့တယ်လို့ပြင်သစ်ပညာရှင်ဒေါက်တာဂျက်ပီလိုက်တာကဆိုပါတယ်16ရာစုအလယ်ပိုင်းက18ရာစုတည်းနောက်ပိုင်းအထိဖြစ်တဲ့အနည်း150ကာလဟာရခိုင်ပြည်ရွှေရောင်လွှမ်းခဲ့တဲ့ခေတ်ဖြစ်တယ်လို့ဆိုပါတယ်ဒီခေတ်မှာမြန်မာပြည်ရဲ့ကျူးကျော်မှုကိုနှစ်ကြိမ်တိုင်တိုင်တွန်းလှန်နိုင်ခဲ့ပါတယ်18ရာစုနောက်ပိုင်းဘိုးတော်ဗဒုံမင်းလက်ထက်ရောက်မှရခိုင်ကိုမြန်မာသိမ့်ပိုင်နိုင်ခဲ့တာဖြစ်ပါတယ်။မြောက်ဦးခေတ်ကောင်းစဉ်ကာလကတော့ရခိုင်ကစစ်တကောင်းကိုသိမ့်ပိုင်ပြီးဓာကာမြို့ကိုရခိုင်ရေတပ်ကဝင်ရောက်တိုက်ခိုက်ပြီးမိရှို့တဲ့အထိအင်အားကောင်းခဲ့ပါတယ်။ရခိုင်စစ်တပ်မှနိုင်ငံခြားစစ်ပီအများအပြားဝင်ရောက်အမှုထမ်းတယ်လို့ဒေါက်တာလိုင်ရာကဆိုပါတယ်။ရခိုင်နိုင်ငံဆိုတဲ့ဇာတ်ကို18ရာစုကြောက်စာမှာတွေ့ရှိရတဲ့အတွက်မြောက်ဦးခေတ်မတိုင်မီကတည်းကရခိုင်နိုင်ငံဆိုတဲ့အယူအဆရှိခဲ့ပုံရတယ်လို့ဒေါက်တာကျော်မင်းထင်ကဆိုပါတယ်ကိတ္တေပြောင်းမင်းနဲ့ပထူကြီးအနေအထားကပြောင်းလဲတာမဟုတ်ပါဘူးနတ်မြစ်မယူမြစ်ကလဒံမြစ်နဲ့လင်းမြုံမြစ်တွေဟာရခိုင်သမိုင်းနဲ့ခွဲမရတဲ့မြစ်တွေပါကလဒန်လေးမျိုးနဲ့မယူမြစ်တွေဟာစစ်တွေအနီးမှာဘင်္ဂလားပင်လယ်ကွေတဲ့စီးဆင်းသွားကြပါတယ်။ရခိုင်ရဲ့စိုက်ပျိုးမြေ၃ပုံ၂ပုံဟာကလဒန်နဲ့လေးမျိုးမြေဝန်းဒေသမှာရှိပါတယ်။စစ်တွေပုံနှကျွန်းကြောက်တော်မြောက်ဦးပေါက်တော်မင်းပြားနဲ့ရသေးတောင်ဟာဒီမြေဝန်းဒေသမှာရှိပါတယ်။ဒညဝတီဝေတာလီနဲ့လေးမျိုးမြောက်ဦးစားတဲ့ခေအဆက်ဆက်ဟာမြေဟောင်းဒေသမှာယဉ်ကျေးမှုထွန်းကားပါတယ်။အခုတော့ကလဒံမြစ်ဟာအိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်တွေရဲ့ပင်လယ်ထွက်ပေါက်ဖြစ်လေအသုံးဝင်နေတာတွေ့ရပါတယ်။ဒီပြည်နယ်တွေဟာစစ်တွေကတဆင့်အပြင်လောကနဲ့ဆက်တွေ့နိုင်ရင်တိုးတက်ဖွံ့ဖြိုးဖို့အလားအလာကောင်းပါလေ။အာရက်ခတ်တတော်မပေါ်မီကစတင်ခဲ့တဲ့ကလဒံဘက်ဆောင်ဖွံ့ဖြိုးရေးစီမံကိန်းဟာ အာရခတ်တတ်တော်အားကောင်းလာချိန်မှာအသွင်ပြောင်းမှုအခြေအနေရောက်လာနိုင်ပါတယ်။ရခိုင်ဒေသကိုဘယ်သူကပဲအုပ်ချုပ်အုပ်ချုပ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ဟာအိမ်ကြီးကျွင်းဖြစ်နေတာမူအမြဲတမ်းဆက်ဆိုင်နိုင်မဲ့နီးလန်းကိုရှာဖွေဖို့ကြိုးပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရာဂါမာတီဘန္ဒါဘာနဲ့ကောက်ဆစ်ဘဇားဆိုတဲ့ခရိုင်သုံးခုဟာရခိုင်ဒေသနဲ့ထိစပ်နေပါတယ်။ရှေ့ကတည်းကနိုင်ငံရေးစီးပွားရေးယဉ်ကျေးမှုလူမျိုးရေးမှာဆက်ဆံရေးရင့်တန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာရခိုင်လူမျိုး2000လောက်နေထိုင်ကြောင်းသိရပါတယ်။ဒီကြားတဲ့ရိုဟင်ဂျာ1000လောက်ကိုလက်ခံထားရတာမို့ဘင်္ဂလားဒေ့ရှ်အဖို့ရခိုင်ပြည်နာပြည်လေရေးဟာအထူးအရေးကြီးပါတယ်။မတိုင်နိုင်မတိုင်နိုင်လူမှုရေးတိုးပွားနေတဲ့ဘင်္ဂလားဒေ့ရှ်ဟာရခိုင်ဒေသကပဋိပက္ခအတွက်ရတက်မအေးဖြစ်နေပုံရပါလေစစ်ကောင်စီကုတန်ရောင်းဝယ်ရေးစီရင်အရာမြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုံသွေးရေးကျဆင်းနေကြောင်းသိရပါတယ်2020နှစ်ဇွန်လကနေဆက်ကုံသွေးရေးပမာဏဟာဒေါ်လာ7သန်းရှိခဲ့ပေမဲ့2023ဇွန်လမှာတော့ဒေါ်လာ4သန်းလောက်သာရှိတော့တယ်လို့သိရပါတယ်မောင်တော်နဲ့စစ်တွေနေဆက်ကွန်ဝေးစခန်းတွေကဘင်္ဂလားဒေ့ရှ်ကိုတင်ပို့တဲ့ပို့ပုံပစ္စည်းတွေထဲမှာရေချိုး90ရာခိုင်နှုန်းအထိပါဝင်ပြီးကျန်30ရာခိုင်နှုန်းကကုန်ကြောက်နဲ့စိုက်ပျိုးလေယာထွက်ကုန်တွေဖြစ်ပါတယ်။တကယ်တော့အေယာဝတီ၊ပဲခူးနဲ့ရန်ကုန်တိုင်းကရေချိုးငါးတွေကိုရခိုင်နေဆက်ကတဆင့်ဘင်္ဂလားဒေ့ရှ်ကိုတင်ပို့နေတာပါရခိုင်ဒေသရဲ့နိုင်ငံရေးပထဝီဟာဘင်္ဂလားပင်လယ်ကွေ့ရဲ့ကုတန်ရောင်းဝယ်ရေးကွန်ရက်မှာအရေးပါအရာရောကြောင့်တမိုင်းစရာတွေအတိအမှတ်ပြုထားပါတယ်။ဒီအခြေအနေကြောင့်မြောက်ဦးခေတ်အနှစ်150ကိုရွှေရောင်နှောင်းနဲ့ကစ်လို့ခေါ်ကြတာဖြစ်ပါတယ်။အာရခတ်တပ်တော်ဟာဖုံးမိနေလာတောက်ပခဲ့တဲ့ရခိုင်နိုင်ငံကိုပြန်လည်တီထောင်ဖို့တာဆုနေပုံရပါတယ်။ဒီရွယ်ချက်အကောင့်ထဲမပေါ်နိုင်အောင်စစ်ကောင်စီကလည်းအပြင်းထန်ကြိုးပမ်းနေပုံရပါတယ်။တရုတ်ရဲ့ရေနံဓာတ်ငွေပိုက်လိုင်းနဲ့အခြားစီးပွားရေးစီမံကိန်းတွေရှိလာတာဟာရခိုင်ဒေသရဲ့ထူးခြားမှုတစ်ခုဖြစ်ပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းဒေသဖွံ့ဖြိုးရေးအစီအစဉ်မှာလဲကလတန်ဘက်ဆုံစီမံကိန်းဟာအရေးကြီးပါတယ်။ရခိုင်ဒေသမှာပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့အိန္ဒိယရဲ့မဟာစီမံကိန်းကြီးတွေအကောင့်တွေဖော်နေတာကိုမှန်ကန်စွာကင်တွယ်နိုင်ဖို့လိုပါတယ်။ပြည်တွင်းတော်လှန်ရေးအင်အားစုတွေအပြင်ဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့တရုတ်နယ်လဲအဟသာတဖြစ်ဖို့ကြိုးပမ်းရပါလိမ့်မယ်ခင်ဗျာ
။ဦးအောင်ခင်ဖြစ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲတိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဒီတစ်ပတ်မှာတော့ကာလဝန်ယောဂအန်ဒီရဲ့ရှိသူကုသရေးနဲ့ပြန့်နှံ့မှုထိန်းချုပ်ရေးအကြောင်းတွေကိုဆွေးနွေးထားပါတယ်။ဒီအကြောင်းနယူးယောက်မြို့Wake of Height ဆေးရုံကအထွေထွေယောဂကုဌာနဒုဆေးရုံအုပ်ကြီးနဲ့ကုသယောဂအထူးကုဒေါက်တာဇေယသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်။ Okay ဒေါက်တာဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံတဲရန်ကုန်လိုမြို့ကြီးကနေရာတချို့မှာပါပြင်းထန်ဝမ်းပြက်ဝမ်းလျှောဖြစ်တဲ့ကာလဝံယောဂဆက်ပြီးတော့ပြန့်နှံ့နေချိန်မှာပြည့်တဲ့အပတ်တွေတုန်းကတော့ဆရာကြီးအသက်ဆုံးရှုံးမှုမရှိစေရင်းနဲ့စမဖြစ်အောင်ကာကွယ်ရေးတွေကိုပြောခဲ့တာမှာအန္တရာယ်ရှိတဲ့သူတွေကိုလည်းနည်းနည်းထည့်ပြောခဲ့တာမို့ဒီအန္တရာယ်ရှိတဲ့သူတွေအတွက်အသက်အန္တရာယ်ကနေကာကွယ်ပေးရင်းနဲ့တစ်ဆက်တည်းမှာဒီယောဂါကိုနောက်ဆုံးထိန်းချုပ်နိုင်ရေးကိုအဓိကပြောမှာမို့အန္တရာယ်ရှိသူတွေအတွက်ကနေစရှင်းပြပေးပါလားဆရာကြီး
ကိုယ်ကကြာစင်းတဲ့လူတွေပေါ့လေ HIV ဘာလို့လဲဆိုတော့သူတို့ကအင်မြူနဲ့ကိုခံအားမမရှိတဲ့အခါကျတော့နည်းနည်းလေးဝင်သွားတာနဲ့သူတို့ဒုက္ခရောက်တယ်နော် HIV ယောဂတဲ့ပုံတိုင်းကလည်းဝင်သွားဖို့ဆိုတော့အရန်လွယ်ယောဂလေးဆိုတော့ကျွန်တော်ရန်ကုန်မှာရှိတဲ့အချိန်တုန်းကနံပါတ်နှစ်30ပေါင်းပြင်တော့ဆိုရင် HIV စာဖြစ်ခဲ့ခြင်းကအများစုတော့ HIV တွေကအသက်ဆုံးရှုံးသွားတာဝင်ကျော်ပြီးတော့ပဲဆုံးရှုံးသွားကြတာလေဆိုတော့ဘာကြောင့်လဲဆိုကျွန်တော်ဒီဝင်မှုမထိန်းနိုင်ဘူးပေါ့နော်ဘာကြောင့်လဲဆိုတော့ဒီပိုးကရှိနေသေးတယ်ဆိုလို့ရှိရင်ဘာကြောင့်ဖြစ်မှန်းမသိသူတို့ကအာမန်ပိုးတော်မှာသူတို့ဝင်ရှောနိုင်နေဆိုတော့လေဒါကြောင့်မို့အထူးပြင်နောက်ကစီဂျိုယောဂါတွေတိတ်ပြီးတော့စီဂျိုတိတ်ပြီးတော့မထိန်းနိုင်တဲ့ယောဂါသမားတွေပေါ့နော်သူတို့ကိုယ်တိုင်ကတော့ဒီအင်ဆူလင်သုံးနေရတဲ့စီဂျိုယောဂါတွေဆိုလို့ရှိရင်ပိုးခန္ဓာထဲမှာရှိတဲ့မာဆာတွေပေါ့အထူးပြင်ဒီ gastrointestinal system ကိုခေါ်တဲ့အစာရည်နဲ့ဥလမ်းကြောင်းမှာရှိတဲ့မာဆာတွေပေါ့နော်အလုတ်ကောင်ကမလုတ်တော့ဘူးဆိုမလုတ်တဲ့အခါကျတော့သူတို့ကအလွယ်တကူနဲ့ဝင်ရှောနိုင်တယ်ပေါ့လေဆိုတော့ဒီလူတွေကတော်တော်လေးကို ဒုက္ခရောက်နိုင်ပါတယ်ဆိုတော့သူတို့အတွက်ကကျွန်တော်တို့ကထိမ့်မှုအတွက်ကတခါလေတည်းတော့အဲ့လိုလူတွေမှာကျွန်တော် antibiotic ပါကျွန်တော်တို့လိုတာပေါ့နော်စေယုံတင်ရမှာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုတော့ဒီ antibiotics ပရိဇီဝဆေးပေါ့နော်ကြိုးပေးထားပြီးတော့အနေရရှိနိုင်တဲ့တွေကိုပြင်းပြင်းထန်ထန်မဖြစ်အောင်ကာကွယ်တာဆိုတော့အခုလိုဒီပြင်းထန်နိုင်တဲ့အဆင့်ရောက်နိုင်မရောက်နိုင်ခွဲခြားနိုင်တဲ့အနေအထားရောရှိလားဆရာ
ဟိုဒါမန်ဝင်းချိုးတဲ့ယောဂါလားဓမ္မမွေဒါမန်တဲ့ပိုးတွေခုနလိုမျိုးဘက်တီးရီးယားကြောင့်ဖြစ်တဲ့ဝင်းချိုးယောဂါလားဆိုတာဒီတိုင်းကြည့်ပြီးကျွန်တော်ပြောလို့မရပါဘူးဒါမှမဟုတ်ကျွန်တော်အစားမလို့ဝင်းချိုးတာတစ်ရက်နှစ်ဆို5-6ခါလောက်သွားမယ်5-6ခါလောက်သွားမယ်ပြီးတော့ဆိုရင်ရက်သွားပါတယ်များသောအားဖြင့်မပြားပါဘူးများသောအားဖြင့်အကျန်းကိုမနှုံးပါဘူးများသောအားဖြင့်သွေးမပါပါဘူးအဲဝင်းအနေထားရတော့ကိုစားတဲ့မကောင်းတဲ့အစာပေါ်မှာမူတည်ပြီးတော့အရင်ကြီးပဲဖြစ်နိုင်တယ်လို့အရင်နဲ့အဖက်နဲ့ရောနေတာလည်းဖြစ်နေတာပေါ့လေဒါကိုကြည့်ပြီးတော့လေကျွန်တော်ကဟိုဒါကာလာဝမ်းယောဂါမဟုတ်ပါဘူးဒါယူရတယ်ရောကျွန်တော်ပြောလို့တော့မရဘူးပေါ့လေဆိုတော့တကယ်အခုအချိန်မှာကျမရဲ့ဝိဒါနာတို့ local ဒေသနာစီးတဲ့နေရာဒီယောဂါဖြစ်နေပါတယ်ကျွန်တော်ကြားလိုက်တာတော့
တော်ဘုံဘက်မှာစပြီးတော့ဖြစ်တယ်လို့ပြောရဲပေါ့เนาะဆိုတော့အဲ့ဒီရက်ွက်ဒီထဲမှာဒါဆိုကျွန်တော်တို့စဉ်းစားကြည့်လို့ရှိရင်ကျွန်တော်တို့သုံးနေစကလုံးရဆိုတော့ index လို့ခေါ်မှာပေါ့เนาะဒါပေမဲ့ဘာကြောင့်ဒီလိုစပြီးဖြစ်တာလဲဒီရက်ွက်မှာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီစဖြစ်တဲ့အရေးမြစ်ကိုပေါ့เนาะတွေ့နိုင်ဖို့အတွက်ဘယ်လိုရှာဖွေသင့်လဲဆရာ
ဒီရက်ွက်ကရေမတန့်လို့လားကြောက်ဝင်ဝင်အင်သာချင်းတွေလည်းကောင်းကောင်းမွန်မွန်မလုပ်ထားလို့လားဒါမှမဟုတ်ဘဲနဲ့ထားပါတော့တယောက်သောသူကတခြားရက်ွက်ကိုသွားပြီးတော့ကုလာပြီးတော့မှကိုရကွက်ကိုတည်လာပြီးတော့မှဒီရက်တက်ခဲ့တဲ့မှာမှတူတာပါတော့ဒီအတုံရောင်းတဲ့လူပဲဖြစ်ဖြစ်ဟိုလက်တွန်းလဲနေရေရောင်းတဲ့လူပဲဖြစ်ဖြစ်ဒီလိုမျိုး community ကို serve လုပ်နေတဲ့လူအားလုံးကတစင်တကြောင်မို့ဒီ attack rate ကစက်တိုက်များသွားတာလားဆိုတော့ဒါမျိုးကပညာရှင်တွေဝင်ပြီးတော့စုံစမ်းရပါလေဘာလို့လဲဆိုတော့တာမန်ပြည်သူတယောက်အနေနဲ့ကျွန်တော်တို့လုပ်လို့မရပါဘူးဒီလိုမျိုးအတွက်ယောဂါကိုဘယ်လိုဒီနဲ့ကူလာလဲဆိုတာပမာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဆေးကြောင်းနေမှာဆိုရင်တော့ရင်းတော့ခေါ်တာတော့ PSM လို့ခေါ်တာပေါ့လေ preventive medicine လို့ခေါ်တာပေါ့လေကာကွယ်ရေးနဲ့ပညာရေးဌာနလို့တော့ခေါ်တယ်လို့တွေ့တယ်ဆိုတော့အဲဒီဌာနတွေမှာလုပ်တဲ့လူတွေဆိုလို့ရှိရင်ဒီပညာရပ်ကိုကောင်းကောင်းလေးနားလည်ကြပါတယ်ဘယ်ကနေဘယ်လိုစပြီးတော့ဘယ်လို sample လုပ်ရတယ်ရေကိုဘယ်လို sample လုပ်ရတယ်သူတို့အနေနဲ့ဒါမျိုးပညာတွေအကုန်လုံးတက်ပါတယ်ဆိုဒီလိုလူတွေကလည်းပါဝင်ပတ်သက်မှုရှိတာဒါမှသာလည်းကျွန်တော်တို့ control လုပ်လို့ရမှာ
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကာကွယ်ရေးဆေးပညာနဲ့ဌာနကအခုလိုပြင်းထန်တဲ့ကုသယောဂအတွက်မှာတကယ်အရေးပါလာတဲ့အနေအထားပေါ့ဆရာနော်
ဟုတ်ပါတယ်တကယ်လို့ဒါအရင်တော့နှစ်ပေါင်းမြောက်များစွာလုံးကကာလာဝမ်းယောဂဖြစ်ပြီးတော့လူတွေထောင်နဲ့တောင်းနဲ့ကြီးပြီးတော့အသက်ဆုံးရှုံးသွားတဲ့ဟာတွေကဘာကြောင့်ဖြစ်လဲဆိုဒါမျိုးပညာရည်တွေကျွန်တော်မသိရတဲ့အတွက်ကြောင့်နောက်တစ်ခုကဒါမျိုးပညာရည်တွေကိုစီးမှုတဲ့လူတွေမရှိတဲ့အတွက်ကြောင့်နောက်တစ်ခုကတက်ကနီလို့ခေါ်တဲ့နည်းလမ်းတွေကိုမတုံးတဲ့အတွက်ကြောင့်ပေါ့နော်ဒီယောဂကြောင့်ဖြစ်မှန်းလည်းမသိဘူးဘလို့စာပြီးတော့ဒီကို control လုပ်ရမှန်းလည်းမသိဘူး control လုပ်ဖို့ဆိုတာစို့စို့ဒီမှာ control လုပ်လို့ရတာလीစို့စို့မသိဘဲနဲ့သွားပြီးတော့တည်ရမလားဒီရက်ွက်ထဲမှာရှိတဲ့ရေကဖြစ်တာလားဒီရက်ွက်ထဲမှာရှိတဲ့လမ်းပြီးဟိုလမ်းမမှာရောင်းနေတဲ့ဆိုင်ကဖြစ်နေရလားဒါမှမဟုတ်ဒီဆိုင်ထဲမှာရောင်းနေတဲ့ restaurant တွေကပဲဖြစ်နေရလားဒါတွေအကုန်လုံးကစုံစမ်းတော့မှာပဲစို့စို့ control လုပ်လိုက်တဲ့အခါကျတော့မှတော့ကျွန်တော်တို့အနေနဲ့ select ပြီးမပွားနိုင်ဘူးcontrol yoga ကိုထိလို့ရအောင်တော့ပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနောက်ထပ်ရောမြန်မာအတွက်အခုလိုအခြေအနေမျိုးမှာပေါ့နော်ဘယ်လိုထပ်ပြီးတော့အကြံပြုချင်းတွေလဲဆရာရင
်တကယ်လို့လိုအပ်လို့ရှိရင်တို့ WHO ကကူညီတောင်းပြီးတော့ vaccine ကိုပေးနိုင်လာတကယ်လို့ဒီရက်ကွက်မှာတော်တော်ကြီးကိုပြင်နေတယ်စိုးစားလည်းမတိသေးဘူးဆိုရင် blanket vaccination ကိုခေါ်လေဒီရက်ကွက်မှာ index ကတော့ဖြစ်နေတယ်လောလောဆယ်ထောက်တာဒါမျိုးတွေ suspect တို့ထင်နေကျွန်တော်တို့ stew ကိုလည်းကျွန်တော်စစ်နေသေးတယ်မရသေးဘူးဆိုလို့ရှိရင်ဒါမဲ့ပထမကိစားတော့ခုနလိုခေါ်တယ်ကော်ရိုနာလို့ခေါ်တယ်ကာလာဝါယောဂါဒီလိုတိုက်တာတော့ဒီလေ O1 ဖြစ်နေလေဆိုရှင်တော့ဒီ vaccine လိုဟာမျိုးတောင်းပြီးတော့ blanket vaccination the whole ဒီရက်ကွက်ပေါ့နော်ဒီတစ်ရက်ကွက်ဆိုတစ်ရက်ကွက်နှစ်ရက်ကွက်ဆိုနှစ်ရက်ကွက်အဲ့ဒီလူတွေကိုပေးရပါတယ်ဒါမှသာရင်ကျွန်တော်တို့ prevent လုပ်လို့ရမှာပါအထူးသဖြင့်ဒါက vaccine ဆိုတာမဖြစ်သေးတဲ့လူတွေကိုပေးလို့ရတာလူမျိုးအဲ့ယောဂါဒါအဲ့လိုကမှ vaccine အများကြီးမရလို့ရှင်ဘယ်သူဒီ priority ပေးမှာလဲကလေးတွေကိုပေးမှာလား။ဘာကြောင့်လဲဆိုဒီ vaccine ကတချို့တစ်နှစ်အထက်ကိုပေးလို့ရတယ်။ဆိုတော့အသက်ကြီးတဲ့လူတွေကိုပေးမှာလား။ဒါကကိုယ့်ရဲ့ strategy ပေါ့။လူတိုင်းကတော့ပေးလို့မလိုဘူးလေ။အသက်20နဲ့30နဲ့လူသမီးကိုဘာဖြစ်လို့ပေးမှာလဲ။အသက်50 60နဲ့ဒီလိုယောဂါတွေရှိတဲ့လူတွေဒါတွေက strategy တွေကိုကျွန်တော်တို့လုပ်ရပါတယ်။ဒါကကျွန်တော်တို့ဒီနိုင်ငံမှာ solution တော့ကျွန်မဝန်ကြီးဌာနမှာရှိတဲ့ preventive service ကိုခေါ်တယ်။ကာကွယ်ရေးဌာနမှာရှိတဲ့လူတွေကဒီ surveillance ကိုလုပ်ပြီးတော့သူတို့ရဲ့ policy နဲ့အတူတူလုပ်တင်တဲ့ဟာကိုစပြီးတော့ဒီလိုမျိုးရေထဲမှာ chloride ထဲတာတို့ရက်ွက်ထဲမှာရှိတဲ့ဒီသမင်းဆိုင်တွေထဲမှာရှိတဲ့ ဆိုင်တွေတွားပြီးတော့အုပ်ထားသလားလက်စွဲဆုပ်ပြီးတော့အတုပ်တွေကိုရောင်းသလားမွေးငါးဆိုင်တွေမှာဘယ်လိုလုပ်သလဲရည်ခဲကြီးရောင်းနေတဲ့ဆိုင်တွေမှာဘယ်လိုလုပ်သလဲအချွေရောင်းနေတဲ့ဆိုင်တွေမှာရည်ခဲတွေကတရားနေရတာလေဒါတွေကအစသူတို့အများကြီးလုပ်လို့ရတဲ့ပိုင်းရှိပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တရမန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘဲချင်းတဲ့နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA ရဲ့အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအလဲရောက်လာပါပြီ Raikon မြို့ကိုပြန်ထိန်းနိုင်မှုအတွက်စစ်ကောင်စီတပ်ကထိုးစစ်ဆင်နေတဲ့အတွက်တိုက်ပွဲတွေပြင်းထန်နေပါတယ်ကချင် KBC အသင်းတော်ဥက္ကဋ္ဌဒေါက်တာကလမ်ဆန်ဆောင်ပြန်လည်လွှင့်မြောက်လာပါတယ်ဒီလိုသတင်းတွေကိုတော့ Fever Wine တော်သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့စစ်ကောင်စီကလွိုက်ကော်မျိုးနယ်ပြည်ထောင်စုလမ်းမကြီးကိုပြန်လည်ထိန်းချုပ်နိုင်ရေးထိုးစစ်ဆင်လာတဲ့အတွက်လွိုက်ကော်မျိုးပေါ်ကရက်ွက်တွေထဲတိုက်ပွဲတွေဇက်တိုက်ဖြစ်နေပါတယ်။ကချင်နစ်ချင်းခရယအဖွဲ့ချုပ် KBC ရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကာလမ်ဆမ်ဆွန်ပြန်လွတ်လာပြီဖြစ်ပါတယ်။တည်င်းလွာတွေထဲမှာတော့မွန်ပြည်နယ်ကြိုင်မယောမြို့နယ်ထဲကဘုံကြီးချောင်းတစ်ချောင်းလေးချောင်းကနေဘုံကျဲခံခဲ့ရလို့ဒေသခံတွေအပါအဝင်အယောက်30ထပ်မင်းနဲ့တိတ်ဆုံးခဲ့တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
မကနန်းဟောမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်အမျိုးသားအစည်းအရုံး KNU ဒုတိယဥက္ကဋ္ဌဟောင်းနော်စီဖိုရာစိန်ဟာဇူလိုင်လ24ရက်နေ့မှာကွယ်လွန်သွားပါတယ်။ကရင်အမျိုးသမီးအစည်းအရုံးရဲ့အထွတ်ထွေဒီယေမူဟောင်းလည်းဖြစ်တဲ့ဘဒိုနော်စီဖိုရာစိန်ဟာသအိမ်ကင်ဆာရောဂါကြောင့်နာမကျန်းဖြစ်နေပြီးထိုင်းနိုင်ငံမှာဆေးကုသမှုခံယူနေရင်းကွယ်လွန်ခဲ့တာဖြစ်တယ်လို့နှိဆက်သူတယောက်ကပြောပါတယ်။ပညာရေးအမျိုးသမီးရေးနဲ့ကလေးငယ်အရေးလုပ်ငန်းတွေအပြင်ကရင်အမျိုးသားအစည်းအရုံးKNU ထိတ်တန့်ခေါင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဘဒိုနော်စီဖိုရာစိန်ကွယ်လွန်သွားတဲ့အပေါ်ကရင်ပြည်သူတွေနဲ့တော်လှန်ရေးအတိုင်းဝိုင်းကဝမ်းနည်းနေကြပါတယ်။ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL စီဦးစီးချုပ်ဟောင်းနဲ့ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဟောင်းဘိုချုပ်ကြီးစောတာမလာဘောရဲ့သမီးဖြစ်ပြီးမွေးချင်း၈ယောက်ထဲက၄ယောက်မြောက်ဖြစ်ပါတယ်။ဘဒိုနော်စီဖိုရာစိန်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီဖြစ်ပါတယ်။
ကရင်ပြည်လွယ်ကော်မှာထူးဆစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ကရင်တော်လိုင်းပူပေါင်းတပ်တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ဇူလိုင်လ20ရက်နေ့လောက်ကနေ24ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားနေတာလို့မြေပြင်စစ်ရေးသတင်းအကြီးမြစ်ကပြောပါတယ်။စစ်ကောင်စီတပ်ကလွယ်ကော်မြို့နယ်ပြည်ထောင်စုလမ်းမကြီးကိုပြန်လည်ထိန်းချုပ်ရေးထူးဆစ်ဆင်တိုက်ခိုက်လာတဲ့အတွက်လွယ်ကော်မြို့ပေါ်ကရပ်ကွက်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်လာတာလို့ပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေအပြင်လေကြောင်းကနေပါဘုံကျဲတိုက်ခိုက်မှုတွေလုပ်နေကြောင်းပွဲတွေနှစ်ဖက်ထိခိုက်ကြဆုံးမှုတွေပါရှိနေတယ်လို့တွန်လိုင်းရဲဘော်တယောက်ကပြောပါတယ်
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ထဲကကျွဲထိုးရွာမှာတော့စစ်ကောင်စီတပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပြီးအမျိုးသမီးတယောက်သေဆုံးခဲ့တဲ့အပြင်အယက်သား၄ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စစ်တွေမြို့ရှိစစ်ကောင်စီတပ်ရင်းကပုံနာကျွန်းမြို့နယ်ထဲကကျွဲထိုးရွာကိုဇူလိုင်လ23ရက်နေ့ညကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့အခုလိုထိခိုက်သေဆုံးမှုတွေရှိခဲ့တာလို့မြို့ခံတယောက်ကပြောပါတယ်။စစ်တပ်ကအတွဲလိုက်ဒုံးနေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အယက်သားနေအိမ်တွေထိမှန်ပျက်စီးကုန်တဲ့အပြင်အခုထိခိုက်သေးဆုံးမှုတွေဖြစ်ခဲ့သူတွေဟာမိသားစုသစုတွေကဖြစ်တယ်လို့နှိဆက်သူတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိသွားတဲ့ပြည်သူတွေကိုလက်ရှိမှာတော့အာရက္ခတပ်တော်အေအေကစေကူတမှုပေးထားပါတယ်
တက်တုံရနှစ်ခွန်ဆစ်စင်ရီဒုတိယပိုင်းအဖြစ်ရှမ်းမြောင်နယ်မန္တလေးတိုင်းထဲကလောင်ချိုကြောက်မဲတီပေါ်လာရှူတိနီမိုးမိတ်မိုးကုတ်တွေမှာတိုက်ပွဲတွေဆက်ဖြစ်နေပြီးလာရှူမြို့အခြေဆိုင်စစ်တမ်းရုံးကိုသိမ်းပိုက်နိုင်ရေးMNDA တပ်တွေကပြင်းထန်ထိုးစစ်ဆင်နေပါတယ်ဇူလိုင်လ20ရက်နေ့အထိမြို့ရဲမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်လာရှူမြို့နယ်မှာဇူလိုင်လ20ရက်နေ့က
စစ်တပ်ဖက်ကဒုဗုံမှုကြီးအဆင့်ရှိသူအပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်အယောက်300ကျော်အလင်းဝင်လာတယ်လို့ကိုကန့်အဖွဲ့MNDA ကသတင်းထုတ်ပြန်ထားပါတယ်တိုက်ပွဲတွေကလက်နက်ကြီးတွေကြောင့်လာရှူမြို့ခံအယောက်300ကျော်သေဆုံးပြီး80နီးပါးတန်ရာရခဲ့တယ်လို့အကူအညီပေးနေသူတွေကပြောပါတယ်ချင်းကကွယ်ရေးတပ်ဖွဲ့ CDF ဟာခါမြို့မှာရဲစခန်းကိုဝင်စီးခဲ့ပြီးအကျဉ်းသား60ကျော်ကိုကယ်ထုတ်ခဲ့ပါတယ်။ထောင်တန်းတက်ပြစ်တန်ချမှတ်ခံရတဲ့အမျိုးသမီးတယောက်နဲ့ CDF တပ်ဖွဲ့ဝင်73ယောက်ပါဝင်ပါတယ်။ဟာခါမြို့အကစားကွယ်အထက်နားကအကျဉ်းသားတွေကိုချုပ်နှောင်ထားရှိတဲ့မြို့မှာရဲစခန်းကိုဇူလိုင်လ20ရက်နေ့မနက် 9:00လောက်မှာဝင်ရောက်စီးနင်းခဲ့တာဖြစ်ပြီးအမျိုးသမီး73ယောက်နဲ့အမျိုးသား40ကိုယောက်ကိုကယ်ထုတ်နိုင်ခဲ့တာဖြစ်တယ်လို့
ကချင်နှစ်ချင်းခရိယံဖွဲ့ချုပ်ကေဘီစီရဲ့ဥက္ကဋ္ဌဟောင်းဒေါက်တာကလန်ဆန်ဆွန်တနင်္လာနေ့မနေ့ပိုင်းမှာပြန်လွတ်လာပြီးလို့နေဆက်သူတွေကပြောပါတယ်။အေဘီလာတုန်းကပြန်လွတ်လာတဲ့ဒေါက်တာကလန်ဆန်ဆွန်ကိုစစ်ကောင်စီက3လကျော်အကြာထပ်မံဖမ်းဆီးထားပြီးပြန်လွတ်ပေးခဲ့တာလို့နေဆက်သူတယောက်ကပြောပါတယ်။ဒေါက်တာကလန်ဆန်ဆွန်ကို2002နှစ်ဒီဇင်ဘာလ4ရက်နေ့ကမန္တလေးအပီပီဆို ကျူးဆူကြောင်းအမေရိကန်နိုင်ငံချိုင်းဝင်ကြီးဌာနကဇူလိုင်လ23ရက်နေ့မှာထုတ်ပြန်ထားပါတယ
်။အခုဆက်ပြီးသတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မရောမြို့နယ်တဲကငပုအင်းရွာဖုန်ကြီးကျောင်းကိုအာဇာနီနေ့ဇူလိုင်လ19ရက်နေ့မှာစစ်ကောင်စီကလေယာဉ်နဲ့ပုံကျဲခဲ့လို့ဒေသခံတွေအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်အယောက်30ထက်မနည်းတေဆုံးခဲ့ပါတယ်။ဒီကျောင်းကိုတော့ရမင်းကတင်ဆက်ထားပါတယ်
။ KNRA တော်လှန်ရေးမဟာမိတ်ဖွဲ့တွေကငပုအင်းဖုန်ကြီးကျောင်းမှာစီဝေးလုပ်ဖို့ချိန်ဆထားကြတာဖြစ်ပြီးလမ်းမှာကာဘိန်ပေါက်သွားတာကြောင့်အသက်ဘေးကနေတီတီလေးလွတ်မြောက်ခဲ့ရပုံကို KNU တပ်မဟာချုပ်လိုင်းရင်ဘတ်တာလိုင်းရင်စစ်ကြောင်းမှုဘုံမှုစောအဲဆေးဝါကအခုလို့ပြောပါတယ်
ကတော့လည်းတရားနဲ့ထွက်လာတဲ့အချိန်မှာလမ်းဒီမှာတော်သေးလို့ကားပြေးရလဲကကောင်းလိုက်ပြန်ကိုချိန်ချင်းလေးကိုထပေါက်သွားတော့အဲမှာနိုင်ဝဲလောက်ကြာသွားတဲ့ခါကျတော့တော်တော်ကကောင်းသွားတယ်အဲ့တော့ဒါမှမဟုတ်ဆိုအဲ့ဒီအဲ့ဒါလည်းနည်းနည်းစောစောကျွန်တော်ထားရောက်လာမယ်ဆိုလို့ရှိတော့အဲ့မှာတို့ရည်ရွယ်တဲ့အတိုင်းကျွန်တော်လည်းပွဲပြတ်ပဲကျေဝါတဲ့နေရာနဲ့အခန်းနဲ့နေရာနဲ့တို့လာကျေဝါတာကွက်
ငပုအင်းဖုန်ကြီးကျောင်းမှာ KNRA မဟာမိတ်ပူပေါင်းတပ်ဖွဲ့လိုင်းရန်ဘတ်တာလိုင်းစစ်ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကြားဖြူစစ်ကြောင်းကလုံးစစ်ကြောင်းကခေါင်းဆောင်တွေဒေသခံလူမှုအတင်းဖွဲ့တွေလူငယ်တွေနဲ့စီဝေးလုပ်ဖို့လူစုနေတဲ့အချိန်မှာစစ်ကောင်စီလက်ထက်ကပေါင်900ဘုံနှလုံးလာကျဲခဲ့တာဖြစ်ပါတယ်။တေဆုံတာယာရတဲ့လူတွေထဲမှာကိုဝန်ဆောင်မိခင်ပါဝင်16နှစ်မပြည့်သေးတဲ့ကလေးတွေလည်းပါဝင်တယ်လို့ဘုံမှုစောအဲဆေးဝါးကပြောပါတယ်။အဲ
့ဒီမှာပြည်သူတွေကလည်းရောက်ဆိုရောက်ပြီးတိုက်ကြီးတဲ့တယောက်နဲ့ကောင်မလေး14နှစ်တယောက်ဆန်ကလေးတယောက်နဲ့ချစ်ပြက်ကောင်ပြက်အဲ့ဒီပြူဘူးလေကျွန်တော်တော့ဝင်ကြည့်ရချင်းမှာတော့အဲ့မှာတော်လေးကိုကြည့်လို့မကောင်းတော့ဘူးလေကောင်းပါလေကတော့တိုက်ကြည့်တဲ့ပြူသားလေးလည်းကြည့်လို့မကောင်းဘူးလေလူ90ရောက်တော့တော့အကုန်လုံးတေကုန်တာပေါ့
လှဆင်ကုန်းလမ်းဆောင်မှာဘုံတလုံးနဲ့အစီဝေးကျင်းပမဲ့စွန်းစားဆောင်မှာဘုံတလုံးအပြင်ဖုန်ကြီးချောင်းစားဖို့ဆောင်မှာဘုံတလုံးကျခဲ့တာကြောင့်ချက်ရည်ပြုတ်ရည်လုံနေကြတဲ့မျိုးသမီးတွေတေဆုံးခဲ့ရတာလို့ရွာသားတယောက်ကပြောပါတယ
်ဖုန်ကြီးချောင်းစပိုးဆောင်မှာလည်းဘုံတလုံးကျတယ်အဲ့မှာချက်ပြုတ်နေတဲ့မျိုးသမီးတော်တော်လေးပြေဆုံးကြတာပေါ့သူတို့ကစီဝေးလာလောက်တာလည်းမဟုတ်ပါဘူးဝါဆိုလာပြည့်နေ့မှာဝါဆိုသင်္ကန်းကပ်ပိုးရောက်နေတဲ့လူတွေနောက်ကျောင်းဝေယဝဆလာလောက်တဲ့မိန်းကလေးတွေအဲမျိုးသမီးတွေကလေးတွေချက်ပြုတ်နေကြရင်းနဲ့ပုံထိမှန်သွားကြတာပေါ့
တေဆုံးသွားတဲ့သူတွေထဲဒေတာခံတွေကတော့ဝါဆိုသင်္ကန်းကပ်ဖို့အတွက်လာရောက်ပြင်ဆင်နေကြတဲ့အယတ်သားပြည်သူတွေလည်းပါဝင်ပါတယ်ဒီဖြစ်စဉ်တဲ့ကရင်ပြည်နယ်ခြေစိုက်ညီညွတ်တော်တိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီခေါင်းဆောင်စောမောင်ကြီးနဲ့ဝါဆိုသင်္ကန်းကပ်ဖို့အတွက်ရောက်ရှိနေတဲ့မွန်ကရင်တိုင်းရင်းသားအများပြားတေဆုံးခဲ့ကြရပါတယ်ရှင်
Arakata ULAAA Anine, Chimbi Ayene, Chin Lumuri, Nangaye Kesarima, Wayang Swapa Mugu, Amyazon Yetan Bepo, Chimbi Asuya Puega, Downso Library, A Downso Muro, Gorobaga Suzi Tabare.
Arakata ULAAA Tapweha, Chimpine, Blewa Munema Tamagabe, Matubi Mune Tiba, Nami Jujo Wayang Laraha, Chimbi Ayego, Wayang Sopeda, Pilu, Amyazon Yetan Bi, Biale Tokwa Dabu, Chimbi Asuya, Winjito, Buba Tanga, Biobare.
ตัวดิชิมปี้เนี่ยแท้มาดิปละวะมาติมกาเบเนี่ยมันจะตีโดมาที่ตัวเนี่ยจู้จ่อลาเราเมื่อตีมาลากระเดสกเรเนี่ยปละวะมานี่กระเดเนี่ยตัวชิมปี้เยวนสุดดาเบเลยมาแล้วเลยสระคู่ยาไข่ปีเนี่ยมาอันนี้จะต้องตัวลุยตัวยาไข่เนี่ยใจมาละอันนี้มีบ่แล้วก็ตายเลยชิมปี้ยี่มาตัวลงวะมันสุดพัฒน์ไปหมดเลยไม่รู้มาเล่มขนาดไหนบุเลยชิมปี้สุยาหาบุญยาดูสิ่งสิ่งเนี่ยใจเปรย์พี่นี่เชิงเอเอก้าสี่ยี่ในงานยี่ ยาวเหยาจู่จ่อนี่ล่ะเจ้าแต่ในเช่นเช่นจ้ามาลุล่าอเดทที่ตุยใจเปรย์พี่นี่ยาเรียบบ่ซึ่งมาก่อนพี่ยาเรลูชิมปี้สุยาพูดกับจุลัยล่าสกุยมาตรินทุบยังเขวารีจ้าเช่นทำไมมาสู้ว่าจงตุยจงจะคู่พี่ปีอาราคาตัดโตกาเช่นมิวดารีจูปันนี่เลยมิวดาตันตุยเนี่ยกูปันพี่ทั้งคนยาสีเยกูเลซ่าตีมาพิวตินเอลูชิมปี้สุยากาสู้บาร์เลยชิมปี้มาเอตับพูดรีเวนลาราเจ้าชิมปี้เอเยกิสารีปูชูทุยตัวสีเอลู ชิมปี้วันจีโชกาเปียวบาร์เลยที่กิสันเนี่ยพัตเตอร์บียูเอลเอเอเปียวอิสุกันชิดูอุคัยตุคากูจริงๆเสตเวคเคบิเมเสตเวลูเมียเคบาบูยูเอลเอเอฮะชิงอินาวตับพวยเอเพย์คอมูเนตูชิมปี้เนี่ยกำเปลมยูเนจินดูมยูเต็งซิสเซนเย่มาตุบีมยูเต็งซิสเซนเย่รีมาปาวินลาเคราพิบาร์เลยเช่นในงานอินลีลาตงตัดตูสไลด์ดูคาร์การ์โรเช่นเช่นเช่นจ้าพีเดปจัดนาโกแต่ช้าพวยสีกูอพีเปียวรามิวมาลูเบอเช่นเช่นจ้าพีเชนตินเอลูเปียวบาร์เลย
ชิ้นชิ้นนั่นก็ยี่อายะแต่ดูเสียงหูกูชิ้นนั่นก็เสียชิ้นนั่นสุยากาว่ามาขันเชปีลาสุริฮากาไม่ความผูกพิเศษเลยจังหวะยุ่งซาเลยปีดีกับเจ้าตัวนั้นชิ้นนั้นชิ้นจ้าเป็นชิ้นนั้นชิ้นยี่พิเศษอารมณ์ยี่ขันกิสาเลพิเศษปีตาบ่มากิสาเลพิเศษปีตาสักก็สักกิสาเลพิเศษปีตาลูกเอลูรอจังหวะนี้เลยสุรปีตาหน้ายี่มีกูฮิตูชูเปียวมาตะเพตากูยี่ชีเสียงยี่ที่ใครไม่สักการ์เนี่ยมันสุดสุดเต็มบุเอลูเบส
อคุเลชิชิมปีเรามาพิบวานีเรใจป่วยหรือมาบ่อยยันดูสิ่งสิ่งเนี่ยชิมปีเนี่ยนั่นไม่กูจู่จ่อนี่เรตุริกูใจไข่นี่รำยูตาพิบีเช่นยูตาเช่นเช่นจ้าใจป่วยพิบวานี่รำโมโหบุลูชิมปีสุยากาสุวาเรแต่เจ้าบ่อยยันดูสิ่งสิ่งเนี่ยชิมปีกูจู่จ่อนี่เรยันตุมันดมียากูต้นลันใจไข่ตัวมาพิดาเจ้าเช่นยูตาเยกูติสามาพาวสันเอาเช่นติสันเนี่ยเลตเวใจป่วยเวนจับบุใจต้นทาวาร์ขมยาอคุสับอีเดนเช่นเชกูน่าสนใจมาบ้าเชิง
สิ่งสิ่งต่างๆเรื่องความยุ่งเนี่ยพี่ทั้งสุลามาจีกูเปลี่ยนเลยทิ้งช่วงนี้ทศสันลาเรียบบ่เรื่องความยุ่งบ่กันยากกว่าด้วยใจป่วยหรือสัตว์ที่เนี่ยว่าเลยก็เช่นนี้เช่นครีมพ่อชาวเคบีซีเอเอกระทำดอกตอร์คลัมซัมซอนก็ตอนนี้หลานนี่มาเปลี่ยนลูกลาบิโลนิสตูริก็เปลี่ยวว่าเลย ตัวเราเช่นนี้คุณน้าเช่นนี้เจ้าจ๋าก็รอเนื้อจะดีต่างกัน
ไต้หน้าเดินเอาด้วยกันเนี่ยเป็นสิ่งที่สับปีนี้เดินเดินว่าไม่ใช่บาร์เลยเราเดินไปซีซั่นมาเป็นสงใจเอามาชวนจุบ่าอันนี้ปะฟิวเอาไว้หน่อยได้เดินเสร็จได้ไต้หน้าเดินว่าซีซั่นใช่บาร์เลยเนี่ยฉะนั้นเมื่อเข็นซีซั่นเนี่ยก็สับปีเดินเสร็จนี่บาร์เลยคือเราเดินจริงจังก็เปลี่ยนแปลงต่อมาบ้าง กาซาสิบวันนี้พี่ยาดบอกตุนิมุยาชีลาลาเรโกอเมริกันธรรมราชจูบายดันเนี่ยอิสราเอลวันนี้เจ้าเนตันยาฮูโดธรรมราชเอ็มยูโรมาจัดการเรื่องการตรวจสอบส่วนหนึ่งกับอะไรอันนี้มาดูธรรมราชแฮร์ริสเลตเตียวนี่ได้สิบอะไรกาซาสิบวันนี้ส่งตัวไปรอฮัสโตเลเทกาดซากันนี่เปลี่ยนเลขข้อสองล้านยี่สองร้อยจับบุอิสราเอลอเมริกันบอกพี่อาร์ดูล้านยี่จีมาเวอิสราเอลวันนี้เจ้าเอ็มยูโรก็คุลูยาวชีลาลาพี่ปาร์เร เมื่อการเรียนมาเราอเมริกันยังนิสัยสิวายพงยมุนนวลปีกเรียนเลวลาบะด้วยนี่จะต้องมาเชียร์กันนู่นตลอดไปบางทุนนู่นนี่จะได้ตลอดไปไม่เลยสาธุนตุเนี่ยสิวายลงงานได้จากกุลูสิวายตัวตลอดไปไปเรียนอดีตเรียนทุกคนจีรีบีฮาเลสนวายเนี่ยมาสลาจ่าที่จะต้องมาเลี้ยงกันนู่นได้ชิกเก็บไปไม่อีบีล้านเนี่ยจุฬาจามารอนี่จะต้องมาเชียร์กันนู่นที่ตลอดไปบาร์เลย ไต้หวันก็พยายามจะขยายเรื่องอาเปียนไต้ฝุ่นมุ่งได้การมีหาที่อยู่ในงานชีวิตต่อมาพิเศษ Fujian data gunung bangau wenyau biru jadi beri ni nampai mah wenyau tuara cipale kena. Terus jenjo gu piu piu agi raba. Di kini mana tu season terlalu yang mukaro kuzo muzo cipale. Yau taman saya drive agaro James me cipale. Biu ini mana kian season ni gu mana caw nai ni kuna nai ti. Tensa kira cipale. Biu ini cime sui mia alun ni dekwa mima pitu pita alun pekin lonjong jawa di. Biu ini gu api cishu tu. Cizu ba cunanya wenyau mak mia.